Welcome to the Voice of America in Burmese.
Mingla ma nay khin ma sa. Washington ni raw view American tan ka ni 2021 February la 9 ye tining rei ni ma nay khin season rei go Myanmar san lo chin ma nay 6 nay ga ni 9 nay thi line no meter 3240 ne 48 line la meter 190 ro ga ni thau lwin pe ni ba bi. Jama khin myo tat ba. Di ma nay khin tanin rei go ko yae min thon na tu pyo pya pe ba me.မြန်မာနိုင်ငံမှာစနေနေ့ကလူပေါင်းတောင်းနဲ့ချီပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်တပ်ကအာဏာသိမ်းထားတာကိုရှုတ်ချခဲ့ကြသလိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တကွအဖမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အာဏာသိမ်းစစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုပါဖျက်တောက်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကမြန်မာနိုင်ငံသားအများအပြားအသုံးပြုတဲ့ Facebook ကိုစပိတ်ပစ်ခဲ့ပြီးမကြသေးခင်ကပဲ Twitter, Instagram အစရှိတဲ့လူမှုဆက်သွယ်ရေးမီဒီယာတွေကိုဇက်တိုက်လို့ပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ဆင်အာနာတိမ့်မှုပေါ်မှာဆန့်ကျင်ကောက်ကွယ်တာတွေကတော့အချိန်ရော့မသွားခဲ့သလိုလမ်းမတွေပေါ်ထွက်ပြီးဆန္ဒပြပွဲတွေပါဖြစ်လာတာပါ။စနေနေ့ညနေပိုင်းမှာဒေါန်ဆန်းစုကြည်ကိုပြန်ပြီးလှုပ်ပစ်လိုက်ပြီးဆိုတဲ့သတင်းတွေထွက်လာခဲ့ပေမဲ့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်ဇော်ကတော့ဒါဟာမဟုတ်မှန်ကြောင်းနဲ့သူမဟာအဖမ်းခံရဆဲဖြစ်ကြောင်း Righteous သတင်းဌာနကိုပြောပါတယ်။ရန်ကုန်မှာစနေမနေ့ပိုင်းကမျိုးရောခမ်းမနဲ့လမ်းမကြီးတွေပေါ်မှာဆန္ဒပြသူတောင်းနေချီရှိခဲ့ပြီးညနေပိုင်းမှာတော့လူစုကွဲသွားပေမဲ့နေအိမ်တွေကလည်းမြမရိုးရာဒလိအတိုင်းမကောင်းဆိုးဝါးနှင်ထုတ်တဲ့တံမုံကြီးတာနဲ့ဆင်အာနာတိမ့်မှုကိုဆန့်ကျင်ကြောင်းပြသခဲ့ကြတာပါမြန်မာနိုင်ငံတွင်းမှာသာမကပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကမျိုးကြီးတွေမှာစုဝေးပြီးစစ်တပ်အာနာတိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်ဝါရှင်တန် DC စစ်တမ်းရုံးရှိမှာရက်ဆက်ဆန္ဒပြနေရကနေစနေနေ့ကတော့ကရင်နဲ့ချင်းပါဝင်တိုင်းရင်းသားတက်ကြွလှုပ်ရှားသူတွေလာရောက်ဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံမှာဝါရှင်တန် DC အပြင်အင်ဒီယားနာ၊ကယ်လီဖိုးနီးယား၊ကင်တက်ကီစတဲ့ပြည်နယ်တွေကမြို့ကြီးတွေမှာလည်းမြန်မာနိုင်ငံသားတွေစုဝေးဆန္ဒပြနေကြတာပါ။ဥရောပဘက်မှာတော့နိုင်သလန်၊ဩစတြေးလျအပါအဝင်တခြားဥရောပဒေသတွေနိုင်ငံတွေကိုရောက်နေတဲ့မြန်မာတွေရဲ့ဆန္ဒပြပွဲတွေမှာတော့ဥရောပပါလီမန်လွှတ်တော်အမတ်တွေပါပူပေါင်းပါဝင်ခဲ့ကြပါတယ်။ Australian နိုင်ငံ Melbourne ရောက်မြန်မာတွေကလည်းဒေါန်ဆန်းစုကြည်နဲ့တကွအဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံအရေးကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ပေးကြဖို့ပါတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက် Australian နဲ့တခြားနိုင်ငံသားတွေပါကြပန်းအဖမ်းဆီးခံရတဲ့ဆိုတဲ့သတင်းတွေကြောင့် Australia အစိုးရကအထူးစိုးရိမ်စိတ်ပူကြောင်း February 6ရက်စနေနေ့မှာဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ပြောဆိုပါရယ်မြန်မာနိုင်ငံရဲ့တိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအကြံပေးနေတဲ့ဩစတြေးလျနိုင်ငံသားအများအပြားမြန်မာနိုင်ငံမှာရှိနေကြောင်းအထူးသဖြင့်ရဲစခန်းမှာအဖမ်းခံရတဲ့ဩစတြေးလျနိုင်ငံသားတဦးတည်းအထူးစိုးရိမ်ကြောင်းဖော်ပြထားပါရယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးဩစတြေးလျအစိုးရကအထူးစိုးရိမ်ကြောင်းနဲ့မြန်မာတမတ်ကြီးကိုဆင့်ခေါ်ပြီးအကြောင်းကြားခဲ့ပါရယ်ဒေါန်ဆန်းစုကြည်ကိုစီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအကြံပေးနေတဲ့စီဝါရေးပါမောက်ခတူဖြစ်တဲ့ရှောင်းဒေါ်နာဟာသူ့ဖမ်းခံရကြောင်း Righteous သတင်းဌာနကိုပြောကြားခဲ့တာပါသူဟာမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးအဖမ်းခံရကြောင်းအတည်ပြုတဲ့ပထမဆုံးနိုင်ငံသားဖြစ်ပါတယ် American နိုင်ငံကပါတီကြီးနှစ်ရက်စလုံးရဲ့ထိတ်တန့်အထက်လွှတ်တော်အမအများပြားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းကိုအဆုံးသတ်ဖို့တောင်းဆိုလိုက်ကြသလိုမြန်မာနိုင်ငံရဲ့တိုင်းဆောင်းမခံတဲ့ဒီမိုကရေစီအကူပြောင်းကာလတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစပြီးလှမ်းဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုတောက်ကြနေမှာပဲတိုက်တွန်းခဲ့ပါတယ်။အထက်လွှတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Indiana ပြည်နယ် Republican အထက်လွှတ်တော်မှတော့ Todd Young နဲ့ Maryland ပြည်နယ် Democrat မှ Ben Cardin တို့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လို့ရကိုချက်ချင်းရပ်ဆိုင်းဖို့နဲ့ပြည်သူတွေရွေးကောက်ထားတဲ့လွှတ်တော်အမတ်တွေအနှောက်အယှက်တစုံတရာမရှိဘဲသူတို့တာဝန်ဝတ္တရားတွေပြန်ထမ်းဆောင်ခွင့်ပေးဖို့တောင်းဆိုခဲ့တာပါ။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဥက္ကဋ္ဌ Bob Menendez နဲ့ထိပ်တန်းအဖွဲ့ဝင် Jim Rich အရှိအရှက်ဆက်ကော်မတီက Edward Markey နဲ့ Florida ပြည်နယ်က Marco Rubio တို့ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံရဲ့အတင်းဆောင်မှခံတဲ့ဒီမိုကရေစီအကူပြောင်းကာလအတွက်အကူအညီပေးနိုင်မယ်အရေးပါတဲ့ခြေလှမ်းတွေစတင်ဖို့သမ္မတ Joe Biden အဆိုအရကိုတိုက်တွန်းစာတစောင်ပေးပို့ခဲ့ကြပါတယ်
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 9.40 kHz 8.13 5.51 kHz 98.5 နဲ့ဒိုင်နိုမီတာ190 kHz 105.5တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမတော်မှာရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေးကိုမြန်မာနိုင်ငံမှာသုံးစွဲခွင့်ပြုလိုက်ပြီလို့ရုရှားတရက်ရင်းနှီးမြှုပ်နှံမှုရမငွေအဖွဲ့ RDIF ကပြောပါရယ်ရုရှားထုတ် Sputnik V COVID ကာကွယ်ဆေးကိုမြန်မာနိုင်ငံကအတည်ပြုကြောင်း RDIF ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားသလို Sputnik V ကာကွယ်ဆေး Internet Website မှာလည်းထုတ်ပြန်ထားပါရယ်ကာကွယ်ဆေးကိုမြန်မာပြည်တွင်းမှာတမန်စံသက်စစ်ဆေးစီရမလို့ပဲအရေးပေါ်အသုံးပြုခွင့်လုံထုံးလုံနေအရာခွင့်ပြုတာလို့လည်းဖော်ပြထားပါတယ်ရုရှားတရရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ RDIF ရဲ့အဆိုအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာ Sputnik V ကာကွယ်ဆေးကိုအသုံးပြုခွင့်ပေးတဲ့27နိုင်ငံမြောက်နိုင်ငံဖြစ်ပါတယ်အရင်ကဒီကာကွယ်ဆေးသုံးစွဲခွင့်ကိုရုရှား Iran Belarus Serbia ဖီနီဇွဲလာနိုင်ငံတွေအပါအဝင်နိုင်ငံ20မှာခွင့်ပြုထားတာဖြစ်ပါတယ်မြန်မာနိုင်ငံဟာအရှိတဝါရှာမှာ Sputnik V ကာကွယ်ဆေးကိုအသုံးပြုခွင့်ပေးတဲ့ပထမဆုံးနိုင်ငံဖြစ်ကြောင်း RDIF ရဲ့အမှုဆောင်ရာရှိချုပ် Kirill Dmitriev က Sputnik V ကာကွယ်ဆေး Internet Website မှာရေးသားထားပါတယ် Sputnik V ကာကွယ်ဆေးဟာ 97.6 ရာခိုင်နှုန်းထိရောက်မှုရှိတယ်ဆိုပြီး February လနှစ်ရည်နေ့ကဗြိတိန်နိုင်ငံထုတ် The Lancet ဆေးကြော်နယ်ရဲ့ Online Website မှာထုတ်ပြန်ထားပါတယ်ခင်ဗျာတရုတ်ဆေးဝါးပစ္စည်းကြီးကြပ်ကုက္ကရေးအဖွဲ့ကတရုတ်လူကိုဗစ်ကာကွယ်ဆေးနောက်တစ်မျိုးကိုအများပြည်သူအသုံးပြုဖို့ခွင့်ပြုလိုက်ပြီလို့အဲ့ဒီကာကွယ်ဆေးထုတ်လုပ်တဲ့ Sinovac Biotech ဆေးကုမ္ပဏီကပြောပါရယ်။ဒါကြောင့် Sinovac Biotech ဆေးကုမ္ပဏီထုတ်ကိုဗစ်ကာကွယ်ဆေးကတရုတ်နိုင်ငံမှာအရေးပေါ်အသုံးပြုခွင့်ရရှိတဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးဖြစ်လာပါရယ်။တရုတ်မျိုးသားဆေးဝါးထုတ်လုပ်ရေးအဖွဲ့ Sinopharm ကထုတ်လုပ်တဲ့ကာကွယ်ဆေးကိုတရုတ်နိုင်ငံရဲ့သုံးဆွဲဖို့ပထမဆုံးအတည်ပြုခွင့်ပြုပေးထားခဲ့တာဖြစ်ပါတယ်။အဲဒီကာကွယ်ဆေးနှမျိုးစလုံးနဲ့ Sinopharm ကပဲထုတ်လုပ်တဲ့တတိယမြောက်ကာကွယ်ဆေးကိုတရုတ်နိုင်ငံရဲ့ COVID-19 ကာကွယ်ထိုးဆေးအစီအစဉ်တွေမှာအရင်ကတည်းကအသုံးပြုနေတာဖြစ်ပါတယ်။ယောဂါကြောင့်အသက်အန္တရာယ်အများဆုံးရှိနိုင်တဲ့တရုတ်နိုင်ငံသားတွေကိုဦးစားပေးထိုးပေးခဲ့တာဖြစ်ပြီးထိုးဆေးပေါင်း30တန်းကျော်ထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။ CanSino Biologics ကထုတ်လုပ်တဲ့သရုတ်ဓာတ်မြောက်ကာကွယ်ဆေးကိုတော့တရုတ်စစ်မှုထမ်းတွေကိုထုတ်နှံပေးခဲ့ပါတယ်။ Sinovac Life Science ကထုတ်လုပ်တဲ့ကိုရိုနာဗက်လို့ခေါ်တဲ့ COVID ကာကွယ်ဆေးကိုအင်ဒိုနီးရှား၊တူရကီ၊ဘရာဇီး၊ချီလီ၊ကိုလံဘီယာ၊ဥရုဂွိုင်းနဲ့လာအိုနိုင်ငံတွေကအတည်ပြုအသုံးစွဲခွင့်ပေးထားတယ်လို့ Sinovac ကသတင်းထုတ်ပြန်ထားပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးတွေတန်းနဲ့ချပြီးရရှိနေတာကိုတွေ့ရှိနေတဲ့စီးရတဲ့နိုင်ငံတချို့ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိမဲ့ဆေးတွေကိုစောင့်ဆိုင်းမနေတော့ပဲခုနှစ်ခုဟန်တဲ့ကာကွယ်ဆေးတွေရဖို့လှုပ်ဆောင်လာနေကြပါတယ်။အမေရိကအလဲပိုင်းကဆေးရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ Honduras နိုင်ငံကဟွန်ဒူရန်ပုဂ္ဂလိကစီးပွားရေးကောင်စီဥက္ကဋ္ဌဝန်ကာလုစကီဖီက COVID-19 ကာကွယ်ဆေးတွေအတွက်ပြည်သူတွေစိတ်အေးရစေဖို့ဘျူရိုကရေစီစနစ်လမ်းစဉ်တွေနဲ့အမှားယွင်းတဲ့ဆုံးဖြတ်ချက်တွေကိုစောင့်နေလို့မဖြစ်တော့ဘူးလို့ AP သတင်းဌာနကပြောပါတယ်။ဆာဗီယာနိုင်ငံကလည်း WHO ရဲ့ COVAX ကာကွယ်ဆေးအစီအစဉ်ထဲမှာပါဝင်နေပြီးယူရိုငွေ၄သန်းပေးသွင်းထားပြီးဖြစ်ပေမဲ့ကိုနီကိုဟန်ရဲ့ကာကွယ်ဆေးဝယ်ယူရေးဈေးကွက်ထက်ကိုလည်းဝင်ရောက်လာခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေကာကွယ်ဆေးရနေတာကိုမြင်တွေ့ရပြီးတဲ့နောက်အချိန်ထပ်မဆောင်နိုင်တော့ဘူးလို့ဆာဗီယာသမ္မတအလက်ဇန်ဒါဗူရှစ်ကပြောပါတယ်။ကာကွယ်ဆေးတွေနိုင်ငံအားလုံးရရှိရေးအတွက် WHO ညွှန်ကြားမှုချုပ်တက်တရိုစ်အနွန်ဂဘရီယာဆူကလည်းလိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမြောက်ဝေလုပ်ကံခွင့်ပေးဖို့ဆေးကုမ္ပဏီတွေကိုတောက်ကြနေကတောင်းဆိုခဲ့ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစီးရင်တွေအရအခုချိန်ထိဒီကမ္ဘာလုံး COVID-19 ကူးစက်သူ105သန်းနဲ့သေဆုံးသူ 2.3 သန်းရှိနေပြီဖြစ်ပါတယ်။ American သမ္မတ Joe Biden ကတာမန် American ပြည်သူတွေနဲ့တိုက်ရိုက်ဆွေးနွေးစကားပြောတဲ့အစီအစဉ်ကိုစနေနေ့မှာစတင်လိုက်ပါတယ်
။ Hello.
Michelle.
Hi Mr. President. Well,
ပထမဆုံးအကြိမ်ဖြစ်ကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကပ်ရောဂါကြောင့်အလွတ်ဆုံးရှုံးခဲ့ရသူအမျိုးသမီးတဦးကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရိုးစ်ဘီမြို့ကမီရှယ်ဘူကတ်ကသူ့အလုပ်ပြုတ်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်စီကိုစာတစ်စောင်ရေးခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့စာကိုဖတ်ပြီးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်။အဲဒီနောက်အင်ဖြူရောကသူတို့နှစ်ဦးစကားပြောနေတဲ့တမန်ဒီခွဲကြဗီဒီယိုကလစ်ကိုထုတ်ပြန်ခဲ့ပါတယ်။သတင်းပတ်ကုံမှာတမန်ပြည်သူတွေနဲ့စကားပြောတဲ့ဒီအစီအစဉ်ဟာအရင်အမေရိကန်သမ္မတတွေတောက်လျှောက်လိုက်နာခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာရပ်ဆိုင်းသွားပြီးတဲ့နောက် ဂျိုးဘိုင်ဒန်ကအခုလိုဒီစီဇန်ကိုပြန်လည်စတင်လိုက်တာလည်းဖြစ်ပါတယ်တင်းငွေနေမနပိုင်နောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့မှာတော့မနေ့ကပြည်သူတွေဟာပထမဆုံးအကြိမ်ဖြစ်တဲ့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့လူထောင်ပေါင်းများစွာပါဝင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာမနေ့ကငြင်းငြမ်းစွာဆန္ဒပြခဲ့ကြတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကန်တွေရဲ့သဘောထားအမြင်ကရောဘယ်လိုရှိပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်မှာ Civil Disobedience လို့ခေါ်တဲ့အကြမ်းဖက်တဲ့အာဏာဖီဆန်ရေးလုပ်ငန်းတွေလှုပ်လာခဲ့ကြပြီးတဲ့နောက်ရန်ကုန်မြို့မှာတော့မနေ့ကပြည်သူတွေပထမဆုံးအကြိမ်ဖြစ်တဲ့လမ်းတွေပေါ်ကိုထွက်ပြီးတော့ငြင်းငြမ်းစွာဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေအလုံသမားတွေတက်ကြွလို့ရှားသူတွေဥဆောင်ပြီးတော့လိုင်းမြို့နယ်လှဲတန်းအလုံနဲ့စုရဖျားအနီးတွေမှာဆန္ဒပြခဲ့ကြပြီးဆန္ဒပြပွဲတွေဟာလည်းငြင်းညမ်းစွာနဲ့ပြီးဆုံးသွားခဲ့ပါတယ်။မနေ့ကဆန္ဒပြပွဲတွေအပေါ်မှာရန်ကုန်မြို့မှာနေထိုင်တဲ့ပြည်သူတွေကတခဲနဲ့ထောက်ခံခဲ့ကြတာကိုတွေ့ခဲ့ရတယ်လို့မြို့ကန်တို့က VOE ကိုပြောပါတယ်။ဟိုတ
ော်တော်ထောက်ခံကြတယ်ကဥပမာကျွန်တော်ကျန်းမာရေးမှာဆိုရင်ကျွန်တော်ကြုံခဲ့တာဒီရဲကားတွေပေါ့လေ၃၅ကျောက်ထွက်ဖို့ကြိုးစားကြမှာဓာတ်ရိုက်ကြရင်ပြီးတော့အိမ်ရဲ့လူတွေထွက်လာပြီးတော့ဒီလိုရဲပေါ်လေသူကအဲ့ဒါကိုလမ်းပြီးတော့သူဟောဖြစ်တယ်နောက်ချက်ကလူအော်တန်တွေကြားထဲမှာအဲ့ဒီဓာတ်တွေမှာစတူဒီယိုထွက်လာပြီးတော့တို့လိုက်ထွက်လာပြီးတော့အားပေးနေကြပေါ့နော်အဲ့မှာဒန်တော့ရှော့ပါလူကအစ်ကားတွေကလည်းအများကြီးပဲကြားကျွန်တော်ဟွန်းပြီးတော့ဒီလက်တုံးနှောင်းထောင်လာပေါ့ဗျာအဲ့ဒါတွေ့ပြီးတယ်ကားတွေခေါင်းဖုတ်ဖွင့်ပြီးတော့ဒီပိုစတာတွေကြိုက်ပြီးဒီကားတွေကလူငယ်ကြောင်းသားတွေကြားတယ်ဗျာသူတို့ကတော့အဲ့မှာဒီ we want to offensive the freedom ဒီအဲ့လိုမျိုးပေါ့နော်ဒီစာရဲ့သူတို့အဲ့ဒီဝေတယ်အဲ့ရကျွန်တော်တွေ့ခဲ့တယ်လူတော်တော်များပါ
တယ်ရန်ကုန်မြို့ကနောက်တူကတော့အခုလိုပြည်သူတွေငြင်းချမ်းစွာဆန္ဒပြခဲ့ကြတာကိုသူ့အနေနဲ့ထောက်ခံတယ်လို့ VOE ကိုပြောပါတယ
်ကျွန်တော်ကလမ်းမထွက်ပြီးတော့ငြင်းချမ်းစွာပေါ့နော်ငြင်းချမ်းစွာဆန္ဒပြနေတဲ့ကျွန်တော်ကထောက်ခံပါတယ်ဟိုအထူးလုံးလို့ဖြစ်ပြီးတော့ဟိုအများကြီးသူပစ္စည်းတွေအဖိုးရောင်းကြပြီးချက်စီးရပါညာမျိုးမရှိဘူးဆိုရင်ဒါကတော့ကျွန်တော်ထောက်ခံရတယ်လို့ကျွန်တော်မြင်ပါတယ်
ဒါပြင်တောက်ကြနေကအစ်စ်ဖွဲ့စည်းလိုက်တဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ NLD ပါတီတန်လင်းမျိုးနယ်ပြည်သူ့လွှတ်တော်အမတ်ကိုလွင်ကိုလက်ကတော့စစ်အာဏာရှင်စနစ်ပြုတ်ကျဖို့အတွက်ငြင်းငြမ်းစွာဆန္ဒပြတာတွေကိုထောက်ခံအားပေးသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီလိုစ
ားမှုအချိန်မှာနေပါတယ်လမ်းမတွေမှာဆက်ပြီးတော့ကျွန်တော်ငြင်းငြမ်းတဲ့အနေနဲ့ဒိတာကိုစတင်တဲ့ဆန္ဒပြပွဲကြီးကျွန်တော်တို့ပြုတ်ကျတယ်ပေါ့အခုကျွန်တော်တို့ကလည်းဒါတိုင်းငံသားတယောက်အဖြစ်ဆိုလို့ဆိုတော့ဒီစစ်အာဏာရှင်စနစ်မှတောင်းဖို့ချင်း
မနေ့ကလမ်းမောထွက်ဆန္ဒပြပွဲတွေအတွင်းဖမ်းဆီးမှုတွေမရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတချို့နေရာတွေမှာညပိုင်းတံမုံတီးရအပါဝင်အကြမ်းမဖက်ပဲအာဏာဖီဆန်ရေးလုပ်ငန်းတွေအပေါ်အာဏာပိုင်တွေဘက်ကချိန်ကြောက်တာတွေတချို့ဖမ်းဆီးတာတွေရှိလာနေပါတယ်ရန်ကုန်မှာမနေ့ကဆန္ဒပြပွဲတွေဟာလူထောင်နဲ့ချီပါဝင်ပြီးအရှိန်ဟုန်ကောင်းလာနေတဲ့အတွက်အာဏာပိုင်တွေဘက်ကတံပြန်နေနှင်းမှုတွေလှုပ်လာမှာကိုစိုးရိမ်တယ်လို့လည်းရန်ကုန်မြို့ကန်တို့ကပြောပါတယ်
ဒီအနာဘိညာကိုလည်းတော့ဖြစ်တယ်ရဲအဲ့ဒီနဲ့ကျွန်တော်ဒီဖာနာပြရလို့ရတာတနည်းတရားဘုရားဟိုအကျယ်ဆန်းနေတဲ့ဒေတာမှာပဲရှိသေးရပေါ့နော်ဒီနေ့ပုံစံတော့ဆေးရလာရလို့ကျွန်တော်မြင်ရတယ်ပေါ့နော်အဲဒီတော့ဒီအနာဘိညာဖွဲ့ရလဲဒါတော့တို့ကောင်တာပြန်လုပ်မှာပဲလေကောင်တာပြန်လုပ်တဲ့အခါမှာဘယ်လောက်ကြီးတို့စတဲ့တနန်းလုပ်ကလေးအဲ့လိုမျိုးလေးပေါ့နော်စတဲ့တနန်းအမျိုးကျွန်တော်ဆိုးရင်ပေါ့ဆိုတော့နောက်ပြီးတော့ဒီဌာနပြရတဲ့လူတွေကိုတိတ်ခါချပြီးတော့ရောင်းတော်ပြန်နဲ့ရောရောလုပ်ပြီးတော့ဒီပြည်ပြည်ချက်စီရလူရက်ကအဲ့လိုမျိုးလေးဖြစ်လာမှာတော့ကျွန်တော်ဆိုးရင်ပေါ့
ဒါပြင်နောက်ထပ်ရန်ကုန်မြို့ကန်တူကတော့အာဏာပိုင်တွေဘက်ကဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွဲလာမှာကိုဆိုးရင်တယ်ဆိုပြီးတော့ပြောပါတယ်အ
ာဏာပိုင်တွေကအဓိကဖြိုခွဲမဲ့ကိစ္စကိုကျွန်တော်ဆိုးရင်တယ်ဒုတိယတန်ကိုဖြစ်မဲ့ကိစ္စကိုဆိုးရင်တယ်အဲ့တော့ကျွန်တော်တို့ကတော့ထိနေတဲ့ဟိုဒုတိယတန်ကိုပြည့်စုံပြီပေါ့ဗျာဒီဒီလူငယ်တွေကဗျဟိုစက်ပြာလူငယ်တွေပေါ့ဗျာကျွန်တော်တို့ဒီ social media တွေပေါ်မှာ Twitter တွေပေါ်မှာအလုပ်တွေလုပ်နေကြတော့ဒီလူငယ်တွေကကျွန်တော်တို့တိုင်းပြည်နာတက်ရရင်အရေးကြီးပါတယ်ကျွန်တော်တို့ကထိနေတဲ့ကျတော့ကျွန်တော်ကဒုတိယတန်ကိုလုံးဝမပြည့်စုံခြင်းဘူးတကယ်ပြည်ပြည်လည်လည်နဲ့ညှိနေတယ်သူတို့ဆန္ဒထုတ်ပေါက်ပြီးတော့လေးစားပြည်တယ်လို့ရှင်းတာပဲဗျာ
စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ငြင်းချမ်းစွာလက်မထွက်ဆန္ဒပြပွဲတွေဟာမနေ့ကရန်ကုန်မြို့ပြင်မန္တလေးမကွေးစတဲ့မြို့တွေမှာလည်းဖြစ်ပွားခဲ့တာပါမြန်မာပြည်သူတွေအခုလိုငြင်းချမ်းစွာဆန္ဒပြနေကြတာကိုအာဏာပိုင်တွေအနေနဲ့အရေးယူမှုတွေမလုပ်ဖို့ကုလသမဂ္ဂအဖွဲ့ကတိုက်တွန်းလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်လွတ်မြောက်ပြီဆိုတဲ့ကောလာဟလကြောင့်မြန်မာပြည်သူတွေပျော်ရွှင်နေကြပေမဲ့ဒါဟာသတင်းအထုသာဖြစ်ပြီးစိတ်သက်စစ်စင်ရေးလုပ်တာလို့ယူဆနေကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး6ရက်မြောက်နေ့ဖြစ်တဲ့စနေနေ့ကလူမှုတွေကန့်ကွက်ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ဖြစ်လာခဲ့ပြီးတဲ့နောက်ညဘက်မှာတော့လူမှုကောင်းဆောင်ဒေါက်ဆန်းစုကြည်လွတ်မြောက်လာပြီးဆိုပြီးအတီးပြုတ်မရတဲ့ကောလာဟလသတင်းထွက်ပေါ်လာတာပါ။မန္တလေးမြို့ကန်88မျိုးဆက်ကျောင်းသားတူကတော့အခုလိုသုံးသက်ပြောဆိုခဲ့ပါဗျ။
တက်ပြန်ကြောင်းလို့ရှိရင်လူတွေဝေဝါးသွားအောင်လုပ်ရလို့ကျွန်တော်တို့မြင်တယ်သိတယ်လား။ကျွန်တော်တို့လမ်းကြောင်းလမ်းပင်ဟိုပါပေါ့ကျွန်တော်တို့ရီမှန်းချက်တစ်ခုပြောင်းအောင်လက်ပြန်မှာလူတွေတရင်ပြောက်ထွက်မယ်ဆိုတာရှိတယ်သိလား။အဲ့ဒါကျွန်တော်အဲ့လိုမျိုးထင်တယ်။ဟိုတရားတရင်ပြောက်ထွက်မယ်ဆိုတော့တို့ဘက်ကကြာအင်္ဂါချုပ်ချစ်ပြောင်းအောင်လုပ်တယ်လို့မြင်တယ်ဒီမှာ။ဒီမှာတော့မှဒီမှာရန်ကုန်မှာတစ်ခုချက်ကျွန်တော်တို့ကောင်းတာကပြန်တွေးရင်တော့လူတွေလမ်းမပေါ်ထွက်ရွေးသွားတာပေါ့
။ရန်ကုန်မြို့ကန်လူလူလဲဖြစ်88မျိုးဆက်ကျောင်းသူတူဖြစ်တဲ့မမဖြူပြကတော့အခုလိုပြောပြပါတယ်
။ကျမတို့ကကြာတော့ဘလို့မှဒါမဖြစ်နိုင်ဘူး။ဒီဟာတွေသူတို့ဟာအမြဲတမ်းပဲအဲ့လိုမျိုးဒူဒူကိုဟိုအဲ့လိုမျိုးတွေစိတ်တွေဟိုအိုးလိုဝါဒဖြစ်အောင်စိုက်ဝါလုပ်တယ်ပေါ့နော်။ဒေါ်စုလှုပ်ခဲရင်တော့မှကျမတို့ကတော့တော့ဒီစစ်အာဏာရှင်ရဲ့လက်အောက်ကိုရောက်နေတဲ့အတွက်ကြောင့်မတို့မပြောနိုင်ဘူး။ကျမတို့ဟိုကတော့ဆက်ပြီးတော့လုံးဝမှာပဲ
။စနေနေ့ညဘက်မှာဒေါက်ဆန်းစုကြည်လွတ်မြောက်လာတယ်ဆိုတဲ့ကောလာဟလကြောင့်လူမှုတွေကတော့ပျော်ရွှင်နေကြတယ်ဆိုပြီးအခုလိုဆက်ပြောပြပါတယ်
။အိမ်သားအိမ်ငယ်ကလက်ခုပ်တွေပြီးကြတယ်ဒီချိန်အဲ့ဒီဟာမှာပေါ့နော်။ဟိုကညစင်နာကြီးထိုးကန်ပြီးအချိန်ပေါ့နော်။အဲ့ဒီအနောက်မှာဗျက်အိုးတွေဖောက်တယ်မီးရှူးမီးပန်းနေတယ်အနေစုကျမ်းပါစေအားလုံးကတခါတည်းအောင်ပွဲတွေခံနေတယ်ပေါ့နော်။အကုန်လုံးကပြိုနေကြတယ်
ဒေါက်ဆန်းစုကြည်လွတ်မြောက်လာတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေကိုမေးမြန်းတဲ့အခါမှာတော့ဒီသတင်းကိုအတိမပြုကြပါဘူး။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါ။မြန်မာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီဆန္ဒပြခဲ့အချိန်မှာပဲမြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံကြောင်းနဲ့စစ်တပ်ကအကြမ်းဖက်တာတွေရှောင်ရှားဖို့အာဏာဆွန့်ဖို့မြန်မာဆိုင်ရာအမေရိကန်တပ်ရင်းကတောင်းဆိုလိုက်ပါတယ်။ဆီယနာသိမ်းမှုအပေါ်အမေရိကန်အစိုးရဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင်။ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီလမ်းပေါ်ထွက်ပြီးဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေကငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြပွဲတွေအတွင်အင်တာနက်နဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်ခဲ့ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံကတော့ဒီမိုကရေစီနီးကျရွေးကောက်ခအစိုးရကိုထောက်ခံတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံအားပေးကြောင်းလူမှုကွန်ရက် Facebook ကနေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေလွတ်လပ်စွာသတင်းအချက်လက်ရပိုင်ခွင့်ကိုလည်းမြန်မာဆိုင်ရာအမေရိကန်တန်ယုံကထောက်ခံထားပါတယ်။မြန်မာစစ်တပ်အာဏာဆွန်ပြီးဒီမိုကရေစီနီးကျရွေးကောက်ခံအစိုးရကိုအာဏာပြန်လည်အနှင်းဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အင်တာနက်တယ်လီဖုန်းဆက်သွယ်ရေးတို့လိုဆက်သွယ်ရေးစနစ်တွေအပေါ်ကန့်သက်ထားတာတွေအလုံးဖယ်ရှားပေးဖို့အကြမ်းဖက်မှုတွေရှောင်ကျဉ်ဖို့လည်းထပ်မံတောင်းဆိုထားပါတယ်။ဒါအပြင်ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာမြန်မာစစ်တပ်အာဏာဆွန့်ဖို့ပြောဆိုခဲ့ပါတယ်
။ The Burmese military should relinquish power they have seized.
အာဏာသိမ်းထားတဲ့စစ်တပ်ကအာဏာဆွန့်ဖို့သမ္မတဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာပြောဆိုခဲ့တာပါ။ဖန်ခံထားတဲ့စီယုံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေကိုပြန်လွှတ်ပေးပြီးအကြမ်းဖက်မှုတွေကိုလည်းရှောင်ကျဉ်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းသလိုဆက်သွယ်ရေးစနစ်တွေကန့်သတ်ပိတ်ပင်ထားတာကိုရုတ်သိမ်းဖို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဆီယနာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖန်ခံထားတဲ့ဒေါက်ဆာစုကြည်နဲ့သမရဦးဝင်းမြင့်တို့ကတော့အခုချိန်ထိမလွတ်သေးသလိုရှင့်နေနဲ့လည်းတွေးခွင့်မရပါဘူး။သူတို့ကိုတော့အစိုးရအင်ဒိုတွေကနေဖေရှားပြီးကိုပိုင်အင်တွေမှာအကြေကျုံနဲ့ဖန်ထားပါတယ်။ဒေါက်ဆာစုကြည်ရဲ့ရှင့်နေဦးခင်မောင်စောက
ယုံချင်းကဟွာလေ14ရက်ရမန်ကပေးထားတာကို14ရက်ဆိုတော့ဟိုအနေက3ရက်နေကဟွာလောက်တာဗျာနော်။3ရက်နေကကျမစာယူလာဆိုတော့ဟိုကနေမှပြေးမှာပေါ့နော်18ရက်နေမှပြေးမှာပေါ့
လမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်တဲ့စနေနေ့မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံသားရဲ့အကြီးအကဲရန်ကြီးချီတို့ဆက်သွယ်ဆွေးနွေးမှုအတွင်းမြန်မာစစ်အာဏာသိမ်းမှုကိုတရုတ်ဘက်ကရှုတ်ချဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းခဲ့ပါတယ်။တရုတ်ထိပ်တန်းတန်တမာရန်ကြီးချီကတော့မြန်မာရေးတင့်တင့်လျော်ကန်စွာဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကကောင်းမွန်တဲ့အခွင့်အရေးမျိုးဖန်တီးပေးသင့်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။ Gender Women ပါမြန်မာနိုင်ငံမှာဆက်ရနာသိမ်းတဲ့အပေါ်ဆန့်ကျင်လှုပ်ရှားမှုတွေဖြတ်တောက်ခံလိုက်ရတဲ့ Internet ပေါ်ကနေလမ်းမပေါ်စရောက်အချိန်မြင့်လာတာကအရင်နဲ့မတူပြည်သူတွေရဲ့အသေးချာကမဲတပြားကိုချက်ချင်းလူယူသွားတာမခံနိုင်တော့လို့ပါလို့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တွဲလုံနေတဲ့ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌရဲဘော်တန်ခဲကဆိုပါတယ်သူက
ကျွန်တော်ဗမာပြည်သူလူထုတရားနှုန်းကဆရာနာရှင်စနစ်အောက်မှာဒါခါတတိယမျိုးဆက်အထူးကိုဇက်တိုက်တိုက်ပွဲဝင်ရတဲ့တိုက်ပွဲတစ်ခုဖြစ်ပါတယ်အထူးသဖြင့်ကတော့ဘသူမှဗမာပြည်မှာအတိတ်ကကောပြစ်ဆုတ်ပံကောအနာဂတ်ကောမှာဆရာနာရှင်စနစ်တည်တိုင်းပြည်အတွက်ဘယ်ဘက်ကမှကြည်ကြည်အထူးမျိုးဆိုတာဘဝနဲ့သိတဲ့အသည့်ရဲ့လူလူရဲ့လှုပ်ရှားမှုဖြစ်ပါတယ်ဤသူတူတယောက်ရဲ့တိုက်တွန်းချက်မှမပါပါဘူ
းဟုတ်ကဲ့ရဲဘော်တန်ခဲအနေနဲ့ကအရင်ဆန္ဒပြပွဲတွေအထူးသဖြင့်1988ကိုလည်းကြုံခဲ့ဘူးတဲ့ခါကြတော့ဒီတစ်ခေါက်ဖြစ်လာတဲ့ဆန္ဒပြပွဲတွေကဘလို့ကွာသွားလဲ
1988မှာကျွန်တော်တို့ကတပါတီအာဏာရှင်စနစ်ကိုတိုက်ပွဲဝင်ရင်းနဲ့တမတော်ကတပါတီအာဏာရှင်စနစ်နောက်ကျောကလက်လွဲယူတာဖြစ်ပါတယ်ခုကတော့2008ဖွဲ့စည်းပုံခြေကအောက်မှာဖြစ်ပေါ်လာတဲ့အစိုးရလောလောဆယ်ရုပ်ပွဲတွေမှာလည်းပြည်သူလူထုတရားလုံးကမဲပေးလိုက်ကြတဲ့ဟိုလားလက်တော်အနိုင်ရပါတီတွေကလည်းရှိထားတယ်လွတ်တော်အစ်တွေကိုဖွဲ့ဖို့တဲ့အခြေအနေရှိနေတဲ့အခြေခံအောက်မှာငါမနိုင်ရင်ငါလုံးချင်လို့လုံမယ်ဆိုတဲ့ကိုယ်ဥပဒေကိုကိုချိုးဖောက်ပြီးတော့မှသွားတဲ့အာဏာသိမ်းမှုမျိုးဖြစ်ပါတယ်အဲ့ဒီအတွက်လည်းလူထုမှာလောလောလလညှော်လင့်ချက်တွေကတခါလေရိုက်ချိုးလိုက်ခံရတာဖြစ်တဲ့ခါကျတော့ဒီပေါ်မှာဂုံသိက္ခာအရတိုက်ပြည်နဲ့ရှေ့အနာကတ်အတွက်ကျွန်တော်တို့အားလုံးအတွက်မလွဲမသွေပေါင်းလာကြရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတယ်လို့အခိုင်အမာယုံကြည်တယ်ဒါကြောင့်မို့လဲဒီလက်မခံဘူးဆိုတဲ့ဖော်ပြချက်တွေကတနိုင်ငံတော့ဖွက်ပေါ်လာတာပဲဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့မှာရောက်တန်ခဲတို့ပါဝင်ခဲ့တဲ့ဒီ1988မှာဒုံကတော့ဒီဒီမိုကရေစီခွင့်ရေးကိုမရသေးဘဲနဲ့ဒီပါတီစုံနဲ့မဲပေးတဲ့စနစ်ကိုတောင်းဆိုခဲ့တာပေါ့နော်အခုကကြတော့ဘလို့အပြောင်းလဲဖြစ်သွားမယ်လို့သုံးသပ်မိလဲ
ဒီအခြေခံဥပဒေပုံမှန်တွေတက်ပြီးတော့မှအာဏာလဲသိမ်းပြန်တယ်နောက်တစ်ခုကတော့အခြေခံဥပဒေဆိုတာငါတို့တပ်မတော်ကနေလိုချင်တာလုံးမယ်ဆိုတဲ့ယူဆချက်တွေကလူလူကိုချိန်ခေါ်သလိုဖြစ်နေတယ်။ဒါပေမဲ့ရုပ်ောက်ပွဲရက်လက်ဆိုတာကလည်းလူလူကလက်တလုံးပေးလိုက်တဲ့သိတာထင်တာတဲ့ရုပ်ောက်ပွဲရက်လက်တစ်ခုဖြစ်တယ်။ဒီကိုစော်ကားတွေလိုယူဆခံနေသမျှကာလပတ်လုံးကဒီဆရာလာစိတ်မှုကိုဒါစန့်ချင်မှုနဲ့ဖိအားပေးမှုတွေကစက်တိုက်မြင့်လာနိုင
်ဟုတ်ကဲ့နောက်ထပ်ရောဒီတစ်ခေါက်မှာဒီကိုဗစ်ကာလထိခိုက်မှုတွေတင်းနေလားပြည်သူတွေရဲ့ခံစားချက်နဲ့ပတ်သက်လို့ပေါ့နော
်။ဒီအကြက်တဲကြားထဲမှာကမှတစ်စင်းခုပြောသလိုကမ္ဘာလုံးကြီးဆိုင်နေရတဲ့ကိုဗစ်အကြက်တဲကာလမှာဆရာနာသိမ်းမှုဆိုတဲ့အကြက်တရားဖက်စင်ပြီးတော့မှဂျင်းဆိုင်ရတာဖြစ်ပါတယ်ဒီတော့လူလူရဲ့အခြေအနေဟာအင်မတန်မှကိုတိလဲရှလဲဆိုတဲ့အခြေအနေလည်းဖြစ်နေပါတယ်အဲ့ဒီအတွက်လည်းလူလူကကျွန်တော်တို့ခုပြောသလိုအပြောင်းလဲတစ်ခုလိုချင်တယ်နောက်တစ်ခုကတော့ခုလိုမျိုးထက်မှန်စော်ကားခံရတယ်လို့ခံစားနေရတာဖြစ်ပါတယ်ဒါကြောင့်မို့ဒီအခြေအနေမှာဒီလူလူဆန္ဒပြပွဲတွေကကျွန်တော်ကားလို့မရပါဘူးဒီအရေးကိုငြိမ်သက်ဖို့အရေးကြီးဆုံးကလူလူဆန္ဒဖြစ်တယ်ဒီရွေးချယ်ထားတဲ့အစိုးရကြီးတော်တော်လွတ်တော်ကိုယ်စားလှယ်ကြီးနောက်တစ်ခုကတော့နိုင်ငံရေးအင်အားစုတွေနဲ့အခန်းဆွေးအဖြေရှာခြင်းတားလေးရဲ့အကောင်းဆုံးလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့တက်မတော်ခေါင်းဆောင်ဘိုင်းဒရစ်ကိုရောပါမှာခြင်းသေးလဲ
အခုကတော့တက်မတော်ခေါင်းဆောင်ဘိုင်းဒရစ်ကအင်မတန်မှအရေးကြီးပါတယ်ဒီနေ့အဆုံးဖြတ်တက်မတော်ခေါင်းဆောင်ဘိုင်းဒရစ်ကအဆုံးဖြတ်ဖြစ်ပါတယ်ကျွန်တော်တိုင်းပြည်မှာနောက်ထပ်တွေးထက်တိုင်းမဖြစ်ဖို့အတွက်တက်မတော်မှာအများကြီးတာဝန်ရှိတယ်ဒီအပြောင်းလဲဟာတိုင်းပြည်အတွက်အပြောင်းလဲဖြစ်ပါတယ်တမတော်အတွက်လည်းပါပါတယ်အနာဂတ်ကျွန်တော်တို့တိုင်းပြည်မျိုးဆက်တစ်တည်းအတွက်အပြောင်းလဲဖြစ်ဖို့အရေးကြီးပါတယ်အုပ်စုတစုပြည်အားစုတစုအတွက်မဟုတ်ပါဘူးပြီးတော့တမိုင်းမှာတကယ်ကိုတိုင်းပြည်ပြည်ရင်ကြောင်းလဲအီးအတွက်လုတ်တဲ့တမတော်ခေါင်းဆောင်တွေအဖြစ်မှတ်တမ်းတင်မလားဒါမှမဟုတ်တမိုင်းမှာတကယ်ကိုပြည်သူလူထုကအမုန်းတရားတွေနဲ့မှတ်ချက်တင်မဲ့ခေါင်းဆောင်တွေဖြစ်မလားဆိုတာဒီနေ့ပြည်မှုချက်တွေပေါ်မှာမူတည်သွားလိမ့်မယ
်ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေကိုရောပါမှာခြင်းသေးလဲ
ကျွန်တော်တို့အားလုံးတိုင်းသားလက်နက်ကိုင်အင်အားစုတွေရဲ့နိုင်ငံရေးတည်ငြိမ်နိုင်ငံရေးသဘာဝအရာဆရာနာရှင်စနစ်ဆိုးရဲ့တမိုင်းတစ်လျှောက်လုံးမှာစန့်ကျင်တော်လှန်ခဲ့တာဖြစ်ပါတယ်ဒါကြောင့်မို့ဒီစစ်တပ်အာဏာသိမ်းမှုမျိုးကိုမူအားဖြင့်ကျွန်တော်တို့အားလုံးဟာလက်မခံဘူး တပြိုင်တည်းမှာပဲဖြစ်ပေါ်လာမဲ့နိုင်ငံရေးအခြေအနေရဲ့နောက်မှာပြည်သူလူထုရဲ့စံနှုန်းနဲ့အညီပြည်သူလူထုအတွက်အလုပ်လုပ်ပေးဖို့အတွက်အားလုံးခုနတော့ဝိုင်းဝန်းကြိုးပမ်းပေးပါလို့ပဲကျွန်တော်မေတ္တာရပ်ခံပါ
တယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရေဘော်တန်ကြီးခင်ဗျာကျွန်တော်ဝင်းမင်းပါ
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနဲ့မနက်ခင်းတင်းင်းတွေကိုနားဆင်နေကြရတာပါ။အခုကတော့တွစ်ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပေးပါမယ်။ဆရာနာသိမှုကိုစန့်ကျင်တဲ့ဖဲချိုးညီလှုပ်ရှားမှုမှာပါဝင်သူဒေါက်တာတန်းလွင်ဦးကိုကိုစီသူတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒီဆေးဥချွေတရားမဝင်ဆရာနာသိမှုတနည်းအားဖြင့်ဒါတတိယပဲဆရာနာသိမှုလို့ဆိုရင်နိုင်ငံတော်ပုံရံမှုလို့တော့ပြောလို့ရပါတယ်။ဒီဟာကိုစန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ဒီပဲဟိုဆရာဝန်တွေရောနိုင်ငံဝန်တွေပေါင်းစုံတွေရောအကုန်လုံးကနပီသူလာလာသေးမှာကျွန်တော်မလုပ်နေကြလဲဆိုတော့အားလုံးစီပဲ disobedient movement လေးကိုကျွန်တော်အကြမ်းဖက်လူနီနဲ့လုပ်နေကြတယ်ဒါလေးကိုကျွန်တော်တို့ကဝင်လို့ပြောပူမောပါဝင်တဲ့သဘောဒါပူမောပါဝင်ပြီးတော့မှအားဖြည့်တာအားလုံးနိုင်ငံဝင်တဲ့အားလုံးနဲ့တသားလေးရက်တယ်ပြည်သူလူထုအားလုံးနဲ့တသားလေးကျွန်တော်ရှိနေကြောင်းထုတ်ပေါ်ပြတာနောက်တစ်ခုကဒီဆေးဥချိုရန်နေရမှာလဲကျွန်တော်တို့ပင်နီယံတစ်ခုခွေးသားစိတ်တစ်ခုနေနဲ့ကျွန်တော်ဆရာဆရာမတွေက3000ခန့်မှာမှုဆိုတာလဲဒီသဘောတော့ပြတာပါဟုတ်ပါဟုတ်ကဲ
့ဆရာအခုလှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်အဓိကပန်းနိုင်ရပါဖြစ်မယ
်အဓိကပန်းနိုင်ရတော့ကျွန်တော်တို့ကဒီဆက်အာဏာရှင်စနစ်ပြန်လည်သက်သွင်းလာတာကိုပြုတ်ကြပြီးတော့မှလူလူရည်ချက်ဒီမိုစီထွန်းရတယ်ဒီမိုစီစနစ်ကိုပြန်လည်ရောက်ရှိပြီဒါပဲအဓိကရည်မှန်းချက်အဲရည်မှန်းချက်မှာဒါကတော့ကျွန်တော်တို့ဒါအစားတစ်ခုနေတာခြေလှမ်းတစ်ခုပေါ့နော်ဒါနောက်တစ်ခုကကျွန်တော်လည်းကျွန်တော်မိတ်ဆက်ပြီးပါဦးမယ်ကျွန်တော်ကဟိုဟာဒေါက်တာတန်းလုံးပါဌာနနေရာတော့နိုင်ငံဆက်ဆိုင်နေနိုင်ငံသိပ္ပံဌာနနော်ရောင်တောက်သူမှာကျွန်တော်ခရီးကအနေနဲ့တာဝန်ထမ်းဆောင်နေပါတယ်လက်ရှိရောင်တောက်သူရဲ့ဒီဆရာမြတ်တမကမှာလည်းလုံမှုဆောင်ဖွဲ့ဝင်ပါပဲလုံဖွဲ့ဝင်ပါတယ်ဆိုတော့ဒါကြောင့်ကျွန်တော်တို့ကဒီနေထားမှာကျွန်တော်ပူပေါပါဝင်သွားမှာတော့ကျွန်တော်တို့ဒီဘယ်လိုပါမလဲဆိုတော့ဆရာတမကအချင်းချင်းတခြားတောက်သူမှာရှိတဲ့ဆရာတမကအချင်းချင်းအားလုံးနဲ့ပူပေါဆောင်ရွက်သွားပြီးတော့မှဒီစနစ်ကြီးကိုပြီးတိုင်ဒီဆေးဥချိုစနစ်နောက်တစ်ခုကနိုင်ငံရေးကြီးကြီးမှုရလေပမာပြည်မှာဟိုလက်နဲ့ရှိလာရေချိန်မင်းတို့ကြိုက်တဲ့ဆိုတာတက်လက်နဲ့နဲ့အာကိုပြီးချိန်မင်းအာနာပြန်သိမ့်လို့ရတယ်ငါတို့ပြန်ဦးချိုးလို့ရတယ်ဆိုရဲဒီဟာကိုလည်းကျွန်တော်တို့ပြီးတိုင်ချိန်မှုချင်းတောက်သွားစီတယ်နောက်တစ်ခုကကျွန်တော်မျိုးဆက်နာသက်တွေအတွက်လည်းရည်ရုံမရှိတော့ဘူးကျွန်တော်တို့အတွက်လည်းကျွန်တော်တို့ဆိုလည်းဒီစနစ်တွေရဲ့တားကောင်းပဲဝူချီဒီခံလာရတာမျိုးစုံပဲကျွန်တော်ခံလာရတာဝူချီဒီခံနေအခုချိန်မှာနည်းနည်းလေးပွင့်လင်းပြီးတော့မှမျောလေးချက်ရောင်ကြီးလေးတန်းလာတာရှိသေးတယ်ဝူချီဒီမှာတနည်းအားဖြင့်ဒီကလှုပ်သွားတဲ့ဥရီကျောင်းကသူတို့ကဥရီကျောင်းကတော့ပြောနေတာပါ2000ကျပ်ချင်ဥရီနဲ့လုံးဝညီညွတ်မှုမရှိဘူးသူတို့ပြောလာတဲ့ဥရီပေါ်သူတို့ကလည်းခြေဖြတ်သွားတာအဲ့တက်လာတဲ့နောင်တက်လာမဲ့ဟာအစိုးရပေါ်မှာလည်းဒီတွေ့ကြုံသင်ခန်းစာကိုယူပြီးတော့မှနောက်ဒီလိုမျိုးဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုတော့ကျွန်တော်တို့ဒါတော့ယူရပါတယ်ဟုတ်ကဲ့ပါ
အခုဖြစ်ပြနေတဲ့ဒီစက်မတော်ကအာနာတိန်သွားတယ်ဆိုတဲ့အဖြစ်ပြတာဒီမှာမကြကနာဆိုသူလိုစက်ပေါင်းများစွာတင်မှာမကြကနာဆိုသူလိုဖြစ်တယ်ဆရာအဲ့တော့အဖြစ်ပြဒီအမကြီးမဲကတိုင်းပြည်နာကအတွက်လူငယ်တွေအတွက်ဘယ်လောက်များအကျိုးသက်မှုဖြစ်နိုင်လဲဆရာ
ရှိရင်တိုင်းပြည်နာကရောလူငယ်တော့ဘူးရှိရလူအားလုံးကခေါလို့တသက်ရောက်မှုရှိတယ်ကြီးမားတဲ့သက်ရောက်မှုဒီအားကြီးကိုကျွန်တော်ခွင့်ပြုပေးလို့မရအောင်ဖွင့်ပြပေးလိုက်လို့ရှိရင်ကျွန်တော်ရဲ့နာကမျိုးဆက်တွေရဲ့ဟိုအိမ်မက်ကမှုံဝွားပဲနောက်ဆုံးထားလိုက်ပါကျွန်တော်တို့ကိုယ်တိုင်ထားလိုက်ကျွန်တော်လက်ရှိခံစားရမှာဘာလဲဆိုတော့ဒီစေအာနာရှင်သွတ်သွင်းလာတယ်ကျွန်တော်အခုချိန်မှာပညာရေးပေါ်မှာရင်းနှောင်းကဖဲရော့လန်နီနော်နှုတ်ချက်ပြောမဆိုရင်နှုတ်ချက်ပြီးတော့ချက်တွေစာတိုက်နေတယ်ကျွန်တော်ကျင်သုံးလာဟာဒါကြီးကိုကျွန်တော်ခြေဖြတ်လာတယ်ခြေဖြတ်လာပြီးတော့မှကျွန်တော်ဘာလုပ်လာကြလဲဆိုတော့ critical thinking ပေါ်ခြေခံလာတယ်ပညာရေးစနစ်ကိုခြေလှမ်းလေးစပြိုးလာတယ်ပညာရေးလွတ်လပ်ခွင့်ပေါ်မှာဘူးစားပေးလိုက်အခုချိန်မှာကျွန်တော်ပါဆိုကျွန်တော်ဆိုနိုင်ငံရေးသိပ္ပံနဲ့နိုင်ငံရေးပါကျွန်တော်တရားတဲ့ဘာသာရေးမှာနိုင်ငံရေးတရားဆိုတဲ့အတွက်ကြောင့်မို့စဉ်းစားကြည့်ကျွန်တော်တို့အဲ့ချိန်မှာကန့်တက်ဒီပေါင်းနေမှာကျွန်တော်လာမယ်စာသင်ခန်းထဲမှာထောက်လိုင်းနေလာမယ်ကျွန်တော်အကယ်မီ freelance ဆိုတာကျွန်တော်စာသင်ခန်းထဲမှာလက်တော်ဆုံးရှုံးပြီကျွန်တော်မျိုးဆက်တွေဆိုပေကျွန်တော်အခုလာတဲ့ဒီចောင်းသူចောင်းသားတွေပေးလာရမယ်ဟာလေစေအုပ်ချွေအောင်မှာပွင့်လင်းမြင်သာတဲ့နောက်တစ်ခုကဘာလဲဆိုတော့ပညာအောင်ပညာတူတဲ့ပညာအောင်မပေးနိုင်တော့ဘူးပြန်မပေးနိုင်တော့ပဲစေအုပ်ချွေရန်နေရအောင်အကျိုးပြုမယ်အတွေ့အခေါ်တွေယူဆတွေဟိုပွင့်လင်းပြောလို့ရှိရင်ဒရိုက်ပနစ်စေးစောက်ပိုက်ဘာညာဆိုတဲ့ဟာမျိုးတွေပဲเนาะဒါတွေပဲနိုင်ငံတော်ဆိုကဖွင့်ပြီးအဲ့ဒီဟာတွေကိုကျွန်တော်လှုပ်လာတာဒါကသဘောမကျတော့ဒါလက်တော်ခံစားဒီမျိုးဆက်ဒီပညာရေးစနစ်နဲ့ကြီးပြင်းလာရမယ်လူငယ်တွေရဲ့အနာဂတ်ကဘယ်လိုပုံစံဖြစ်လာမလဲဒီတွေ့ခေါ်တိုင်ဝမ်မှာကျွန်တော်ဘယ်လိုဥပဒေမိုစနစ်စနစ်တစ်ခုတည်ဆောက်မယ်ဆိုတာအခြေခံမှာပညာဟိုစီးပွားရေးရလဲအခြေခံရှိသလိုပညာရေးကအဓိကရည်ကြီးရပါပညာရေးမပါလဲပညာရေးပုံမျိုးမပါလဲဒီဒီမိုစနစ်တော့တည်ဆောက်မှုဆိုတော့ဘယ်လိုမှမဖြစ်ဘူးအဲ့တော့ကြောင့်လူငယ်အနာဂတ်ရောကျွန်တော်လက်ရှိချင်းရောအောင်နာဂတ်တော့ရည်ကြီးကြီးနှစ်ခုလုံးတည်းရည်ကြီးတယ်နာဂတ်တာမပါဘူးဟုတ်ကဲ့ပါကျေးဇူ
းပါဆရာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းလိုက်တဲ့လို့ရကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြည်ပနိုင်ငံတွေမှာအရှိန်မြင့်ပြုတ်လွှတ်လာနေကြတာမှာ စနေနေ့ကဥရောပတိုက်အတွင်းကဩစတြေးလျနိုင်ငံနဲ့နယ်သာလန်နိုင်ငံတို့မှပြုလုပ်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာဥရောပပါလီမန်အမတ်တွေဒေသခံနိုင်ငံရေးပါတီတွေကခေါင်းဆောင်နေနဲ့လွတ်တော်အမတ်တွေပါတက်ရောက်ခဲ့ကြတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါဩစတြေးလျနိုင်ငံဗီယင်နာမြို့မှာရောက်နေတဲ့မြန်မာအရေးတက်ကြွလှူရှားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကျင်းပတဲ့အခြေအနေကိုတော့ဆန္ဒပြပွဲမှာပါဝင်တဲ့မတ်ဆန်တာလင်းကအခုလိုရှင်းပြပါတယ
်ဥရောပမှာရှိတဲ့ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဖြစ်ပါတယ်အခုဒီဆန္ဒပြပွဲကိုဆိုလို့ရှိရင်ဩစတြေးလျအားလွတ်တော်မှာရှိတဲ့ဒီပါတီဝင်၄ခုအပြင် EU မှာရှိတဲ့ဝန်ထမ်းတွေတွေကအစလာရောက်ပြီးတော့ပူးပေါင်းပါဝင်လာရှိပါတယ်ဒီမှာရှိတဲ့အဲ့ဒီလွတ်တော်ထဲမှာရှိတဲ့အမတ်တွေကဝင်ရောက်ပူးပေါင်းပြီးတော့ညီမတို့မြန်မာပြည်သူတွေနဲ့အတူဒီညီမပြည်လေးမှာခံစားနေရတဲ့ဒီမလွတ်လပ်မှုတွေထောက်ချက်မှုတွေအာဏာသိမ်းမှုတွေကိုသူတို့တွေပါပူးပေါင်းပြီးတော့လာရောက်နားထောင်ပြီးတော့ပူးပေါင်းပါဝင်သွားပါတယ်အခုညီမအဲ့ဒီအတွက်တောချင်တာကတော့ညီမဒီမှာရှိတဲ့ညီမပြည်သူတွေအနောက်နိုင်ငံမှာရောက်နေတဲ့ညီမတွေရောဒီဒီမိုကရေစီလိုလားတဲ့သူတွေရောအပေါင်းလုံးကပူးပေါင်းပြီးတော့တိုက်ထုတ်မှာပါလို့အားမချကြပါနဲ့လို့ညီမပြောချင်ပါတယ်
ဒီဆန္ဒပြတဲ့နေရာကိုဩစတြေးလျကလွတ်တော်အမတ်တင်တဲ့နိုင်ငံရေးပါတီကောင်းဆောင်နေပြင်ဥရောပပါလီမန်လွတ်တော်အမတ်တို့ချို့လဲပူးပေါင်းပါဝင်ခဲ့ကြပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ဥရောပပါလီမန်အမတ်အန်ဒရီးယားရှီဒါကဒေါ်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ
် My name is Andreas Schieder and I'm member of the European Parliament and I'm therefore the Socialist and Christian Democrat
No Social Democratic Party ကိုကိုစားပြုရွေးကောက်တင်မြှောက်ခံထားတဲ့ဥရောပပါလီမန်လွှတ်တော်အမတ်တို့ပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းလိုက်တာဟာကျွန်တော်တို့အတွက်အင်မတန်အော်တုံလို့ပဲဖြစ်တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ဒီနေရာမှာလာရောက်ပူးပေါင်းပါဝင်တာပါကျွန်တော်တို့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုနှစ်ပေါင်းများစွာအစဉ်တစိုက်ထောက်ခံအားပေးလာခဲ့ပါတယ်ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တော့ဒေါ်ဆန်းစုကြည်ကိုလွှတ်ပေးပါလို့ဒီနေရာကနေကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့လိုအပ်နေတာကဒီမိုကရေစီနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့ပါကျွန်တော်တို့ဟာဆက်အနာရှင်စနစ်ကိုစန့်ကျင်ပြီးမြန်မာပြည်သူတွေနဲ့အတူရပ်တည်သွားပါမယ်
။ဒါအပြင်တနင်္လာနေ့မှာစတင်မဲ့ဥရောပပါလီမန်အစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးသွားဖို့သူတို့အနေနဲ့စီစဉ်ထားကြောင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လွတ်တော်မတ်တွေကပြောကြားခဲ့တယ်လို့မတ်ဆန်တာလင်းကပြောပါတယ်။ဒီဆန္ဒပြပွဲကိုတော့အနည်းဆုံးလူ100လောက်တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ဩစတြေးလျနီးတူနယ်သာလန်နိုင်ငံက ICJ ရုံးဆိုင်ရာတဟိတ်မြို့မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးစစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းနဲ့ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုသာထောက်ခံကြောင်းဆန္ဒပြပွဲကိုလည်းပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာဘယ်လ်ဂျီယံကနေလာရောက်ပူးပေါင်းပါဝင်တဲ့ကွယ်လွန်သူနိုင်ငံကျော်ကဗျာဆရာကြီးဦးတင်မိုးရဲ့တမိဖြစ်သူမှတ်မှုမှုနှင်းကသူ့အနေနဲ့ဘာကြောင့်ပါဝင်ရလဲဆိုတာကိုအခုလိုရှင်းပြပါတယ်။
အစ်မကတော့မမိုးနေမှာဘယ်လ်ဂျီယံနိုင်ငံမှာလောလောဆယ်နေထိုင်ပါတယ်။ဒီမှာပြည်သူတူပါနော်။ကြပြဆဲဦးတမိုးရဲ့တမိလေးဖြစ်ပါတယ်နော်။နော်ဒီစစ်တက်ကစစ်ဘိုလ်ချုပ်ကြီးများဟာကျမတို့ဘုံမှာနည်းနည်းမှနော်စက်ညာဆောက်ထားခြင်းရှိပြီးမြန်မာပြည်သူပြည်သားတွေအခုလည်းပဲနော်ဒီမိုကရေစီဒီမိုကရက်တစ်ကလီပေါ့နော်။ဒီမိုကရေစီနီးလမ်းချချရွေးကောက်ပွဲတွေကိုနော်ရွေးကောက်ပွဲရလဒ်တွေကိုနော်သူတို့အတိအမှတ်မပြုတ်သေးနေတယ်။ရွေးကောက်ပွဲအောင်နိုင်တဲ့83ရာခိုင်နှုန်းကျော်အောင်နိုင်တဲ့နော်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနော်အာဏာလွှဲအချင်းရှိပဲနဲ့နော်ဖတ်တော်ခေါ်ခြင်းကိုဖြတ်သိမ်းခြင်းနဲ့တော့ကြမလို့အခုလိုမတရားဆက်အာဏာသိမ်းတာကိုကျွန်တော်တို့ကနေပြီးတော့ဒီအချိန်မှာတော့ကျွန်တော်လက်ပိုက်နေလို့မရတော့ဘူး။ဒီနိုင်ငံတကာအတိုင်းအဝန်းနေနေနဲ့နော်ဒီမှာဆက်ကောင်းဆောင်ကြီးများကိုအရေးယူပေးပါရင်ကျွန်တော်တို့ကလာရောက်ပြီးတော့တိုက်တွန်းရဖြစ်ပါလေ။
ဆန္ဒပြပွဲကိုတက်ရောက်လာသူတွေကကုလသမဂ္ဂနဲ့နိုင်ငံတကာအသံအဝိုင်းအနေနဲ့မြန်မာနိုင်ငံကိုကူညီပေးကြဖို့တောင်းဆိုတဲ့စာကိုလက်မှတ်ရေးထိုးပြီးကုလသမဂ္ဂရုံးကိုပေးပို့သွားမယ်လို့ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကပြောပါတယ်။အလားတူပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုတင်းတင်းကြပ်ကြပ်နေမှလည်းကမ္ဘာနိုင်ငံအသီးသီးမှဆက်လက်ပြုလုပ်သွားကြဖို့စီစဉ်နေကြပါတယ်ခင်ဗျာ။
ニューアメリカンタンရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ည MHz 9.38 လိုင်းနိုမီတာ40 kHz 9483ည MHz 9.48 လိုင်းနိုမီတာ48 kHz 6153ည
6.35 ਨੇ ਦੁਤੀਆ ਨਾਈ ਵੇ 6 ਨਾਈ ਖੁਏ ਗਾ ਨੇ 9 ਨਾਈ ਅਤੀ ਗੁ ਰੋ ਐਰੀ ਮੀਟਰ ਲਾਈਨ ਨੇ ਅਜੀਂ ਲਾਈਨ ਲੈ ਮੀਟਰ 190 ਕਿਲੋਵਾਟ 1595 ਮੈਗਾਹਰਟਸ 1.595 ਰੂ ਗਾ ਨੇ ਹਾਂ ਯੂ ਨਾ ਸਿਨ ਨਾਈ ਮਾਰੇ ਮਨੇ ਬਾਈ ਸੀਜ਼ਨ ਕੋ ਮਨੇ 7 ਨਾਈ ਮਾ ਪਿਆਨ ਲੁਣ ਪੇ ਦੀ ਮੈਗਾਹਰਟਸ 15.11 17.12 ਨੇ 9.335 ਰੂ ਗਾ ਨੇ ਹਾਂ ਯੂ ਨਾਈ ਮਾਰੇ ਯਾ ਬਾਈ 9 ਨਾਈ ਗਾ ਨੇ 10 ਨਾਈ ਅਤੀ ਸੀਜ਼ਨ ਗੁ ਰੋ ਲਾਈਨੋਮੀਟਰ 19 ਕਿਲੋਵਾਟ 1553 ਮੈਗਾਹਰਟਸ 15.45 ਲਾਈਨੋਮੀਟਰ 25 ਕਿਲੋਵਾਟ 1183 ਮੈਗਾਹਰਟਸ 17.80 ਲਾਈਨੋਮੀਟਰ 32 ਕਿਲੋਵਾਟ 935 ਮੈਗਾਹਰਟਸ 9.335 ਰੋ ਗਾਨੀ ਠੌਲਣ ਪੇ ਨੀ ਬੀ ਪ੍ਰਥਮ ਬਾਈ ਨਾਈ ਵੇ ਨਿਆ 9 ਨਾਈ ਗਾਨੀ 9 ਨਾਈ ਕੋ ਅਤੀ ਕੋ ਲਾਈਨੋਮੀਟਰ 190 ਕਿਲੋਵਾਟ 1595 ਮੈਗਾਹਰਟਸ 1.595 ਗਾਨੀ ਨਾਸੇ ਨਾਈ ਮਾਰੇ ਅਰੀ ਇਸ ਸੀਜ਼ਨ ਕੋ ਨਿਆ 10 ਨਾਈ ਗਾਨੀ 17 ਨਾਈ ਅਤੀ ਪਿਆਨ ਲੁਣ ਨਾ ਮਾਰੋ ਲਾਈਨੋਮੀਟਰ 25 ਕਿਲੋਵਾਟ 1183 ਮੈਗਾਹਰਟਸ 17.80 ਲਾਈਨੋਮੀਟਰ 32 ਕਿਲੋਵਾਟ 935 ਮੈਗਾਹਰਟਸ 9.335 ਨਿਆ 10 ਨਾਈ ਗਾਨੀ 10 ਨਾਈ ਖੁਏ ਪ੍ਰਥਮ ਨਾਈ ਵੇ ਮਾ ਲਾਈਨੋਮੀਟਰ 190 ਕਿਲੋਵਾਟ 1595 ਮੈਗਾਹਰਟਸ 1.595 ਗਾਨੀ ਫੈਨ ਯੂ ਨਾਸੇ ਨਾਈ ਮਾਰੇ ਯੂ ਏ ਮਿਮਾ ਬਾਈ ਸੀਜ਼ਨ ਨੇ ਕੋ ਨਾਸੇ ਆ ਪੀ ਦੇ ਅਟਵੇ ਅਥੂ ਵੇ ਜੇਜ਼ੂ ਤੇ ਮਾਰੇ ਕਨਿਆ
VOA American တန်ငါတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးဖန်စီချိန်သိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုရဲ့ပြည်သူ့ပန်ကြားလောက်ကိုတင်ပြပေးပါမယ်
။အားလုံးပဲမင်္ဂလာပါ။ကျွန်တော်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်အောင်မိုးညိုဖြစ်ပါတယ်။ကျွန်တော်တို့အားလုံးဒီကြီးဖြစ်တဲ့အတိုင်းပဲနော်။စီမင်းစည်းကမ်းနဲ့မညီဘဲနဲ့ဆရာနာသိန်းတော်ကိုကျွန်တော်ခန်းနေရပါတယ်။အားလုံးဒီကြီးဖြစ်တဲ့အတိုင်းပဲမတော်ဝန်နဲ့ကြောက်ပါမယ်။ကျွန်တော်တို့တရားဝင်မကွေးတိုင်းဒေသကြီးဆိုရအဖွဲ့တရားဝင်ပြည်သူလူထုရဲ့ရပ်ရွာရေးကြရေးတရားဥပဒေစိုးမိုးရေးလူမှုစည်းဝါးကွန်ပျူတာတွေကိုဆောင်ရွက်ခွင့်ရတယ်ဝန်ကြီးချုပ်နေရင်ကိုဖြည့်ဆည်းပြီးတော့ဝင်ရောက်တယ်ဝန်ကြီးချုပ်ကိုလက်ထိတ်ကပ်ပြီးတော့ခန်းသွားတယ်သို့တော်လည်းပဲလက်နက်ကန်တွေတိုင်းရင်သာအဖွဲ့စည်းတွေကြတော့တွားရောက်ပြေဆုံးရတယ်အောက်ချုပ်ပြီးတွေ့ရတယ်ဒါရီယာမတန်ကိုဝင်နေစရာကောင်းတယ်မြမတက်မလို့ဘုံကြီးတွေဖြစ်ပါတယ်ဒါကြောင့်မို့လို့ဆရာနာရှင်စနစ်အောင်ကိုတိုက်ပြီးကြောက်တော့မဖြစ်ပါဘူးအဲ့လိုမဖြစ်အောင်ဝိုင်းဝန်းနေရတဲ့ပြည်သူတွေအထူးသဖြင့်ဝန်တန်းတွေထိတ်ဆုံးရတဲ့ထွက်ပြီးတော့ကြိုးပမ်းဆောင်ရွက်ပေးရတဲ့ဆရာနာဒိတ်နာကိုလက်ခံမှုဆိုတဲ့ဌာနဆရာတီးတီးရဝန်တန်းတွေကိုကျေးဇူးတင်ပါတယ်ပြည်အောင်စုနိုင်ငံတော်ကိုကယ်တင်တာပါဆရာဝန်ဆရာဝန်မတွေအနေနဲ့ကျမ်းမာရေးဌာနကဝန်တန်းတွေအနေနဲ့လည်းပဲလူနာကိုတူးတယောက်ချင်းကူးတာမှုဖွဲနဲ့ဒုက္ခပင်လေကိုယောဂကတ်ကြီးကြတယ်ပြည်တော်စုနိုင်ငံတော်ကိုကယ်တင်တယ်လို့ပဲကျွန်တော်ဝန်သားကူစွာပြောပြရစီဆရာဝန်တာဝန်ပတ်သက်ကြတဲ့ကျိုးပါဆောင်ရွက်ပေးကြတဲ့ဆရာဝန်တွေကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်သဘောထားကတော့အမှတ်တော်နန်းခင်ခွေးမြင့်တို့ရဲ့သဘောထားတိုင်းပါပဲဝန်တန်းတွေစာဝန်တွေဒုက္ခရောက်လို့ရှိရင်ရက်ထဲရွာတွေကစံပြုံးလေးတစ်ခွက်ဖြစ်စီမုံသားကလေးတစ်ချက်ဖြစ်စီလိုအပ်တာလေးကိုပေးပြီးတော့ဒုက္ခရောက်တဲ့ဝန်တန်းတွေကိုကာဝယ်ဆောင်ရွက်ပေးကြပါဆရာနာတိဘွားကတည်းကတိုင်းပြည်ကိုလွတ်မြောက်အောင်ကျိုးပန်းကယ်တင်ကြပါဒီလိုကာလကြီးကျွန်တော်တို့အောင်ဝဲခံမဲ့ကာလဟာမကြပါဘူးမကြခင်မှာပဲအောင်ဝဲကိုရတော့မှာပါဆိုတာကိုပြောရင်းနဲ့တမိုင်းဝင်တဲ့ဝန်ထမ်းတွေရဲ့စစ်အာဏာသိမ်းမှုကိုလက်မခံပဲလှုပ်ရှားကြတဲ့လှုပ်ရှားမှုကိုအပြေအဝထောက်ခံပါကြောင်းအားကိုးပါကြောင်းပြောရင်းဒီကုဆုပါတယ်ပြည်တော်စုနိုင်ငံသူနိုင်ငံတော်သားအားလုံးတိုင်းသားတွေတပ်မတော်သားတွေကိုချက်ခံရေးအဖွဲ့တွေကိုတာဆာညတွေကိုရဲတပ်ဖွဲ့ဝင်တွေကိုအားလုံးကိုကြမ်းမာကြပါစေစိတ်ချမ်းသာကြပါစေအများကြီးဒီအနာသိအဖြစ်ကလုပ်ခဲ့ပြီးတော့နှလုံးစင်ကအေးချကြပါစေလို့သုတော်မြတ်တာပို့သပါတယ်ကျေးဇူးတင်ပါတယ
်အင်္ဂလာပါခင်ဗျညမောင်ရေးရဆွေးနွေးကြတဲ့အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ညမနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာဆင်အနာသိမှုဖြစ်ပေါ်ခဲ့ပြီးတော့နိုင်ငံတော်သမ္မတဦးမြင့်အပါဝင်အင်္ဂလိုတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အင်္ဂိတကြထုတ်ရှားသူတွေအင်္ဂိသမားတွေကိုဖမ်းဆီးမှုတွေတရားဆွဲဆိုမှုတွေဖြစ်ပေါ်နေပါတယ်ဒီဆရာနာတိုင်မှုဖြစ်ပေါ်မှုပေါ်မှာလည်းဒီတိရင်းကဒီကန့်ကွက်ထုတ်ရှားမှုတွေကလည်းတကြတပြန့်ဖြစ်ပေါ်နေပါတယ်အထူးသဖြင့်တော့ဒီဆရာဝန်တွေဥဆောင်တဲ့အာဏာပိဆိုင်ရေးထုတ်ရှားမှုဟာတော်တော်လေးကိုတကြတပြန့်ဖြစ်ပေါ်နေပါတယ်ဆိုတော့မြန်မာဒီမိုကရေစီရေးထုတ်ရှားမှုကတကြပြန့်ဖြစ်လာတဲ့အခြေအနေလို့ပဲဆိုရမှာပါ ဆိုတော့ဒီအချိန်နဲ့ပတ်သက်ပြီးတော့ဒီဘက်မြန်မာပြည်ကစနေကန်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားတဲ့သူတွေနဲ့ကျွန်တော်အရင်ဆုံးမိတ်ဆက်ပေးကြပါတယ်ဖိတ်ခေါ်ထားတဲ့သူ၃ရှိပါတယ်ဖိတ်ခေါ်ထားတဲ့သူ၃မှာ2ဦးကတော့ဒီမြန်မာနိုင်ငံရေးလေးတာ၃သက်သူတူဖြစ်တဲ့ဒီဆရာဦးတမောင်သားဖြစ်ပါတယ်ဆရာဦးတမောင်သားကဒီတင်ပေါ်မဂဇင်းအေဒီတာဟောင်းနဲ့ဖြစ်ပါတယ်နောက်တစ်ခါဒီ78မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမူးမမောင်ဖြစ်ပါတယ်နောက်တစ်ခါဒီမန္တလေးခြေဆိုင်လူငယ်တကြတော်ရှားသူတူဖြစ်တဲ့ကိုတေသာဆန်းဖြစ်ပါတယ်ကိုတေသာဆန်းကတော့ဒီကျွန်တော်ရောက်ရှိနေတဲ့နေရာဒီပညာအခက်အခဲကြောင့်ဒီဗီဒီယိုနဲ့ပါဝင်ဆွေးနွေးနိုင်ခြင်းတော့မရှိပါဘူးဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲလေးစားလိုက်ရအောင်ပါခင်ဗျာကျွန်တော်လက်ရှိအခြေအနေကလည်းဒီဆရာတို့အားလုံးသိတဲ့အတိုင်းပဲဒီမြန်မာနိုင်ငံမှာဒါဒီဆရာနာသိမှုဖြစ်ပြီးတော့မှဒါဒီမိုကရေစီတုံ့ရှားမှုတွေတကြောင်ဖြစ်လာနေတဲ့အခြေအနေပေါ့ဆိုတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဟိုအရင်ဆုံးဆရာတို့ရဲ့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုရှုမြင်မှုကိုကျွန်တော်အရင်ဆုံးစကြည့်ကြည့်ပါတယ်ဆိုတော့ဆရာဦးတမောင်သားစပြီးဒီဒီပုံမှာဆက်ဆွေးနွေးပြပါလက်ရှိမြန်မာနိုင်ငံရဲ့အခြေတဲ့အခြေအနေဟိုမှာဆရာဘလို့ရှုမြင်နေတယ်ပေါ့လက်ရှိအခြေအနေပေါ့ဆရာဘလို့သဘောပေါက်တာရှိတယ်ခင်ဗျာ
ရှင်ဘူးအားဖြင့်တော့သွားနေတဲ့လမ်းကြောင်းကတပ်မတော်ကနိုင်ငံရေးဆက်လုပ်မယ်ဆိုတဲ့လမ်းကြောင်းပါပဲတပ်မတော်နိုင်ငံရေးဆက်လုပ်တဲ့အတွက်ကြောင့်လည်းဒီပြဿနာဖြစ်လာတယ်နော်ဒါကျွန်တော်တို့တပ်မတော်စထူတော်တဲ့ခန္ဒီစာချုပ်မှာဗိုလ်ချုပ်ကြီးဆလင်းကတတိပေးခဲ့တယ်လို့ပဲကျွန်တော်တို့နိုင်ငံရေးပါတီတစ်ခုရဲ့တပ်မတော်ဖြစ်မင်းတို့တိုင်းပြည်ရဲ့အနာဂတ်ကမကောင်းဘူးဆိုတာအဲ့တော့အဲ့ဒီအချိန်မှာဗိုလ်ချုပ်ဆန်းတဲ့သူပါသွားတဲ့တခင်တန်းထွန်းကလည်းပြောသလိုပဲကျွန်တော်တို့ကလည်းခပိုက်ဆောင်တပ်ရုပ်သေးတပ်မလိုချင်ပါဘူးလို့ပြောခဲ့တယ်ပြဿနာကအဲ့ဒီအတိုင်းဆက်ဖြစ်နေကြတာပါပဲအခုတော့အခုလည်းအဲ့ဒီအတိုင်းသွားမဲ့သဘောရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နော်အဲဒါအခုအာဏာသိမ်းလိုက်ပြီပါတီပြန်တက်လာအောင်လုပ်နိုင်မယ်နော်အဲ့ဒီမှာဘုရားမူကြီးမင်းအောင်နိုင်ကတမရနေရာလဲယူပါလိမ့်မယ်နော်အဲ့တော့အခုပြန်ပြီးတော့အားနေနေတဲ့သူတို့နိုင်ဖို့အတွက်အားနေနေလဲဖွဲ့ရုပ်ချုပ်မှုချင်းကဦးတွေကိုလဲပြင်ပြင်ပြင်လိုက်မယ်ဒါမှမဟုတ်သူမူလတွေကပြောသလိုဖျက်ချင်လိုက်ဖျက်လိုက်မယ်အဲ့တော့ဒီမိုကရေစီအရွေးကိုသွားဖို့အလားလာတွေလက်ရှိတပ်မတော်ခေါင်းဆောင်မှုတွေကိုကြီးလိုက်လို့ရှိရင်တော့တော်တော်ကြီးနေသွား
တယ်ဟုတ်ကဲ့ဟုတ်ကဲ့ကိုမူမောင်လက်ရှိခြေနေပေါ်မှာအရင်ဆုံးဗာမားသုံးသက်ချင်တာချင်းလက်ရှိမြန်မာနိုင်ငံရဲ့ခြေနေပေါ်မှာ
အမှန်တိုင်းပြောရင်တော့ခုပြန်သွားနေတာကိုကလည်းပဲဒါဟိုအဘဦးဝင်းတင်လမ်းညွန်ခဲ့တာပါပဲဒေးဗစ်တော်ရိုးရဲ့ဒီဟိုကနဲ့ပြန်သွားတာပဲလေစီဗာဒစ်အိုဘီဒီယန်နဲ့ပြန်သွားတာပဲဒါအဲ့ဒီခါကျတော့ခုကျတော့ကျွန်တော်ဝမ်းသာပါတယ်ပြည့်ပြည့်ထင်ထင်မြင်ရတာပေါ့နော်ဒီဟိုစစ်တပ်ကြီးဘယ်လိုပြောရမလဲဆိုတော့ CEO ဆွဲဆောက်လို့ရတဲ့လူမျိုးတွေမဟုတ်ဘူးပေါ့နော်88ပေါ့88ကိုအစ်စ်ပြန်စတာပါပဲနီးတက်မျိုးပြီးတော့နီးတက်မျိုးနဲ့ဆော့ကြည့်တယ်ကျွန်တော်တို့တိတ်ကြက်နေတဲ့အချိန်မှာမြည်တော့ပင်ဖြစ်စေပေါ့နော်ဒီဂျားထဲမှာ2008ကိုပေါ့နော်အန်တီစုကနေပြီးတော့အမေစုကနေပြီးတော့လက်ခံပြီးတော့သူဆော့ပေးတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့လည်းအဲ့ဒီအတွက်ပေါ့မြည်တော့ပင်ဖြစ်စေပေါ့နော်တိုင်းပြည်သားတွေလည်းပဲတချို့၆လဲတဲ့အခြေအနေလေးတွေပေါ့နော်ရခဲ့တယ်ခုလိုမျိုးပေါ့အနေနဲ့တော့ဒီဟာ freedom of expression ပေါ့နော်ဒီကောက်ကိုရဒါပေမဲ့ဒီကောက်ဒီကခုအချိန်မှာတော့သူတို့ကတည်တက်ပို့ပြီးတော့ပေးရမယ်ဆိုတဲ့အခြေအနေရောက်တော့သူက1988ကိုပြန်ဆင်းလိုက်တာပါပဲနောက်ဆုံးမှာတစ်ခုပါပဲစစ်အာဏာရှင်ကတော့စစ်အာဏာရှင်လို့ကျင့်တယ်အဲ့ဒီတော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့လူတို့ရဲ့အင်အားနဲ့လူတို့အာဏာနဲ့ဒီတပွဲမှာ88လို့မခံရဘဲနဲ့ဘယ်လိုဖြစ်မလဲပေါ့နော်ဒါကိုပဲကျွန်တော်တို့စဉ်းစားကြရဦးပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကတော့ဒီမြန်မာဒီမိုကရေစီဒီတချော့ပြန်ပေါ့မြန်မာဒီဒီမိုကရေစီလှုပ်ရှားမှုတချော့ပြန်တဲ့အကြောင်းပေါ့ဆိုတော့ဒီချိန်ဒီမှာကျွန်တော်တို့ဒီစာအုပ်စုမြင်ရတာကတော့ဒီဆရာမင်းကြီးဦးဆောင်တဲ့ခုနကဒီကုမ္ပဏီအောင်ပြောခဲ့တဲ့ Civil Disobedience ဒီလူလူအာဏာပြဆိုင်ရေးလှုပ်ရှားမှုတွေကတော်တော်လေးကိုကြည်ကြည်ပြန်ဖြစ်လာတယ်ပေါ့ဆိုတော့ဒါပြည်ထဲမှာလည်းတော်တော်လေးဖြစ်လာတဲ့အချိန်တွေပေါ့ဒီချိန်တွေကကျွန်တော်တို့ဒီဘယ်လောက်ထိကျွန်တော်တို့ဒီချိန်ဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဘယ်လောက်ထိကြိုတင်ပြင်ဆင်ထားဖို့ကြိုတင်ဆိုဘယ်လောက်ထိမျှော်မှန်းထားတင်လာကျွန်တော်တို့ကလူအကျက်တဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လောက်ကြံ့ကြံ့ခံနိုင်လို့လုံလဲဆိုရဟောဒီလှုပ်ရှားမှုမှာပါဝင်နေရတဲ့လူတွေဒီပေါ်မှာဟောဗာမားအကျံတွေ့တင်တာရှိမယ်ဆရာဦးတမောင်လည်းဒီပေါ်ဗာမားအကျံတွေ့တင်တာရှိမယ်ခင်ဗျာ
အခုလောလောဆယ်မှာကျွန်တော်တို့ civil disobedience ကိုပြောပြီးတော့ကျွန်တော်တို့မနာခံရေးပေါ့နော်စစ်အာဏာရှင်လူကြမနာခံရေးလှုပ်ရှားမှုတွေကျွန်တော်တို့စလာခဲ့တယ်ဆရာဝန်တွေအဲကားတွေစပြီးတော့လှုပ်ရှားလာတယ်ကျွန်တော်အများကြီးအားရတယ်ကျေနပ်တယ်ကျေးဇူးတင်တယ်ဒီလူငယ်တွေအကုန်လုံးကိုနော်ဒါတမိုင်းလူအချက်ရမလုပ်လို့မရဘူးကျွန်တော်တို့ဤပေါင်းစုံမျိုးစုံနဲ့ဒါကျွန်တော်တို့ဆန့်ကျင်ဖို့လိုပါတယ်လမ်းတွေပေါ်ထွက်တိုင်းလည်းထွက်ဖို့လို့ပါတယ်နော်ဘယ်နိုင်ငံမှာမှဆက်အနာရှင်အနာသိမ့်လိုက်ပြီဆိုချင်အိမ်ထဲမှာကုန်ပနေကျွန်တော်တို့အဲ့တော့အချိန်ဘယ်အချိန်မှာထွက်မယ်ဘယ်လိုထွက်မယ်ဘယ်ပုံစံနဲ့ကျွန်တော်တို့လှုပ်ရှားကြမယ်ဆိုတော့ကတော့ဒီမြေပြင်မှာကျွန်တော်တို့ဒီအနာရှင်စန့်ကျင်ကိုလုပ်နေကြတဲ့ခေါင်းဆောင်တွေက ဆုံးဖြတ်ကြမှာပါအဲ့တော့ဒါကကျွန်တော်တို့အဲ့ဒီအားနေစပြီးတော့ပေါ့နော်ကျွန်တော်တို့လက်ဆွဲနှုတ်ဆက်တာက civil disobedience ဖြစ်ခဲ့တဲ့တမိုင်းနဲ့ပတ်သက်တာရှိတယ်ဥပမာကျွန်တော်တို့ကျွန်တော်တင်းဘွားကဗဆူရေးနေတဲ့အချိန်မှာဆိုလို့ရှိရင်ဗိုလ်ချုပ်ခင်ညွန့်တို့စစ်ဗိုလ်ချုပ်ကြီးတွေလာရင်ကျွန်တော်တို့ကလက်အုပ်ချရတယ်အဲ့တော့အခုစေတက်ကလို့အကြောင်းသူတွေနေတဲ့ယူရီဆောင်မှာနော်အဆောင်သဟာယကော်မတီကအဆောင်မှုနဲ့တကွာမတို့တော့ခင်ညွန့်ကိုလက်အုပ်မချနိုင်ဘူးအဲ့တော့လက်ဆွဲနှုတ်ဆက်ပါဆရာမလက်ဆွဲနှုတ်ဆက်ပါဆိုအကြောင်းသူတွေကတောင်းဆိုတဲ့တကြောင်လက်ဆွဲနှုတ်ဆက်ခဲ့အော်ဒီမှာပြအင်မတန်တိမ်မွေ့လေ civil disobedience နော်ကျွန်တော်ပြောချင်တာအဲ့တော့ဆောင်ရွက်ကြပါမိမိရတဲ့မိမိနေရာမှာစန့်ကျင်ကြောင်းကိုပြတာတဲ့ပုံစံအမျိုးမျိုးစောစောကလက်ဆွဲနှုတ်ဆက်တာလက်ဥချီနေရတဲ့ချိန်မှာလက်ဆွဲနှုတ်ဆက်တာစပြီးတော့နော်ကျွန်တော်တို့အမျိုးမျိုးပြတာဖို့လိုပါတယ်လူလူကြီးပြတယ်ပေါဝင်ရပါနော်လမ်းဒီပေါ်ထွက်တိုင်းလဲထွက်ကြပါကျွန်တော်ဒီလိုပဲတိုက်ပြီးမှာ
ဟုတ်ကဲ့ဟုတ်ကဲ့ဆက်ကိ
ုတိသာသာတို့
တိုက်ခေါ်ကြတဲ့ကြားလမ်းတွေကြားလမ်းတွေပြန်လက်ကြပါနဲ့ဟုတ်ကဲ့ဟိုအခုဆိုကိုရိုးနေတဲ့ဒီပထမဆုံးဒီကျွန်တော်တို့ဒီဒီလမ်းဒီကျွန်တော်တို့ဒီဆက်ရလာခြင်းကိုဒီစန့်ကျင်တဲ့ဒီဆန္ဒပြမှုတွေလောက်ဆောင်လာတယ်ဒါရရှိတယ်ပေါ့ဆိုတော့ကိုရိုးနေတဲ့ဒီအခြေအနေပေါ်မှာဟုတ်ကိုရိုးဘာတွေကိုရိုးလက်ရှိကြုံနေနေရတယ်ဘာတွေရှိတယ်နောက်ဘာတွေလမ်းမျှော်လင့်ထားတာရှိတယ်ဒါလေးကိုကျွန်တော်တို့ချက်ဆွနေပြပါအောင်ခင်ဗျာ
အဲ့တော့အရင်ဆုံးပြောလိုတာကတော့အခုနိုင်ငံတော်ရဲ့အာဏာကိုတက်မတော်ကစစ်တက်ကတိမ့်သွားပြီဗျအာနာတိမ့်ပြီးသွားပြီဘောနော်ဒါဒီဘလို့မှလက်ရှိတီစဲဖွဲ့စည်းပုံအခြေခံဥပဒေ2008နဲ့ရောတခြားဥပဒေတွေမညီတဲ့လောက်ရက်တစ်ခုဖြစ်တယ်ဒါဒီနော်အာနာတိမ့်တဲ့လောက်ရက်လို့ပဲကျွန်တော်တို့အနေနဲ့ရှုမြင်အဲ့တော့ဟုတ်ပြီအာနာတိမ့်သွားတော့ကျွန်တော်တို့ပြည်သူတွေကဘာလို့တုံ့ပြန်ရမလဲဆိုတော့ကျွန်တော်ပြည်သူတွေမှာကျွန်တော်တို့အမျိုးမျိုးရှိနေမှာတချို့ကကျွန်တော်တို့ဟာအခြေအနေကကျွန်တော်တို့အခုလုံးလို့ကျွန်တော်ဒီလမ်းပေါ်ထွက်ဒီကန့်ကွက်ဆန္ဒပြတဲ့မပါနိုင်တဲ့ပြည်သူတွေရှိတယ်ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ပေါ့နော်မိမိတို့တက်နိုင်တဲ့အသွင်ပုံစံမျိုးစုံနဲ့ကန့်ကွက်ကြပါစန့်ကျင်ကြပါဆိုကျွန်တော်ဒါကိုပြောတာပါဗျအမှကျွန်တော်တို့အခုလုပ်နေတဲ့ဒီည၈နာရီတန်ပေါင်းဒီကမ်ပိန်းလို့ဟာမျိုးနောက်အခုကျွန်တော်တို့ဒီအစိုးရဝန်ထမ်းတွေဆိုရင်လည်းကျွန်တော်တို့ပေါ့နော်ဒီ disobedience ပေါ့နော်ဒီအမိန့်မနာခံတဲ့အန်တူတဲ့ဟာပေါ့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုအမှန်မမှားဖို့တခုပြောချင်တာက civil disobedience ဆိုတဲ့သဘောဒီ civil service ပေါ့နော်အစိုးရဝန်ထမ်းကိုပဲဆိုလိုတာမဟုတ်ပါဘူးကျွန်တော်ဒီ civilian လို့ခေါ်တဲ့ဒီအာမန်ပြည်သူလူထု
အားလု
ံးနဲ့ဆိုင်ပါတယ်မိမိတို့အယက်သားအားလုံးပြည်သူလူထုအားလုံးနဲ့ဆိုင်တယ်မိမိတို့တက်နိုင်တဲ့အသွင်ပုံစံအပြုအမူမျိုးစုံနဲ့နီးနာနေတရားပေါင်းစုံနဲ့ဒီအနာဒင်းလုံးရကိုဆက်ပေါ်ထုတ်ကြပြင်းမှာပေါ့နော်ဒီလူထုဒီကျွန်တော်တို့ဒီခုနကပြောတဲ့ online ပေါ်ကပေါ့နော်အင်တာနက် online ပေါ်ကဒီလှုပ်ရှားမှုတွေအခြားသောပေါ့နော်နီးနာပေါင်းစုံနဲ့ကျွန်တော်တို့အများကြီးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဆိုတော့ကိုဒီသားလည်း line ပြတ်သွားတယ်ကျွန်တော်ကိုမိုးမောင်မေးချင်တာရှိပါတယ်ကိုမိုးမောင်မေးချင်တာကတော့ကျွန်တော်လက်ရှိအခြေအနေမှာကျွန်တော်တို့ကဒီသွနေသွားတယ်ပဲကျွန်တော်တို့ဒီလှုပ်ရှားမှုတွေရှိရဲဆိုတော့ဒီနောက်ကျွန်တော်ဒီလမ်းပေါ်ထွက်ဆန္ဒပြမှုတွေရှိရဲဒီလှုပ်ရှားမှုတွေပေါ်မှာကိုမိုးမောင်တို့ကဒီ88မှာလည်းဒီလူနိုင်ငံရေးလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့တဲ့လက်ရှိဒီနေ့ကြုံတွေ့နေရတဲ့လှုပ်ရှားမှုတွေဆိုဘာများကိုမိုးမောင်တို့အကျဉ်းတိုက်ချင်တိုက်လို့တင်တာရှိရဲ
ခုချိန်ကြီးတော့စစ်တပ်ကလှုပ်တဲ့ပုံတံတံပေါ့အစ်စ်မရှိရှင်းနဲ့နောက်နဲ့ပြောင်းသွားတာပဲရှိတယ်ဥပမာဆိုပါစေသူကနေပြီးတော့စီမံအုပ်ချုပ်ရေးစီမံခန့်ခွဲရေးကောက်စီကိုနောက်ဝဖွဲ့တယ်ပထမဆုံးကပေါ့အစိုးရဖွဲ့ပြင်ဆင်တယ်လို့လို့ပေါ့နော်ဆိုဟာရွေးကောက်ပွဲမဲမတမမှုကိုစစ်ဆေးမလို့လို့ပေါ့နော်အဲ့ဒီလောက်နဲ့သူကဟိုဟာပေါ့နော်နိုင်ငံတော်အာဏာကိုသိတယ်ပေါ့ဟို88တော်လို့တော့သူတို့ကမကြင်ညာရဲဘူးပေါ့လေခုချိန်ဒီလည်းမကြင်ညာရဲပါဘူးအဲ့ဒါနဲ့တပြိုင်တည်းမှာပဲဒီကဲကိုကမ္ဘာနိုင်ငံအသီးသီးကတော့နောက်တစ်ခါကျတော့ဒီကုလသမဂ္ဂလုံခြုံရေးကောက်စီပေါ့နော်သူတို့တွေကအစဒီဟိုဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအစိုးရကိုအတိမတ်မပြုနိုင်ဘူးပေါ့နော်သခိုးချက်ဖို့ပေါ့ဒီကောက်တွေကနောက်တစ်ခါကျတော့ဒီ legitimacy ပေါ့နော်ဒီဟိုဟာကဒီလွတ်တော်ပြည်သူကိုယ်စားလှယ်တွေရဲ့အာဏာတည်ရောက်မှုဟာတာစီပိတ်ပင်ခံရလို့ပြတ်မသွားဘူးပေါ့အဲ့ဒီပုံမှာလည်းပဲစစ်တပ်ကတော့အကြက်တဲရှိတယ်အဲ့ဒီကကြတော့ကျွန်တော်တို့ကတော့ဒီပေါ့ဗျာလူတို့လှောက်ရှားမှုပေါ့ကိုနကဟိုပုံကိုတနာပါတယ်သူတို့ဆိုရင်ရုံးဝင်ကန်ပြောရတာလေကိုတေစာတန်းလာအဲ့ဒါတော့သူပြောတာကိုပဲဆက်ပြောမှာပါအဲ့ဒါကဘာလဲဆိုတော့ subjective obedience ကအချက်၃ချက်ရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကလက်တော့ကြောင်းထောက်ရောက်ပြတာပေါ့နော်ဒါဘာဘာဥဝင်တရားဒါ live ပါပဲတကယ်တမ်းပြောမယ်ဆိုရင်တော့အဲ့ဒီကကြတော့သူကဘာလဲဆိုတော့တစ်ချက်ဗျာဝန်ထမ်းတွေကဒီဟိုပါပေါ့နော်ဒီဥပဒေနဲ့မညီတဲ့ဟိုဟာတွေကိုလက်မခံဘူးအခုဆိုလည်းပဲဒါတွေကတော်တော်ဖြစ်နေပါတယ်ကျွန်တော်တို့လည်းပဲကြားတယ်ဒီဟိုဟာစစ်ဖက်တွေပါပါဖြစ်နေပြီပေါ့နော်အဲ့ဒါနောက်တစ်ချက်ကအရေးကြီးတာကသူက trainer business တွေကိုရက်တာအဓိကလောက်ရမှာက အဲဒီကကြတော့ဒီ trainer business တွေကိုရက်တဲ့ကိစ္စမှာဒီ internet ကိုပိတ်မယ်ဆိုရင်သူတို့ကအရန်နာသူတို့ကတော့ပူနာသေးတယ်အဲ့ဒါနဲ့တပြိုင်နက်ပဲအခုချိန်မှာ covid ဖြစ်လာတာလူတွေကနေပြီးတော့ဒီဟာကနေပြီးတော့ online ကနေပြီးတော့စီးပွားရှာစားကြဆက်သွယ်ကြတာအဲ့ဒါတွေကလည်းပဲတွားပြီးတော့ထိကြိုက်တော့လူတို့တဲမှလည်းပဲသူတို့အတွက်ပေါ့နော်မကျေနပ်မှုပြန်ဖြစ်နိုင်နောက်တစ်ခါကျတော့လူတို့ကဒီအဓိကကလူတို့ဒီဟာမှာဟိုကောင်က delay tactic ပေါ့နော်ဟိုဟာအလုပ်ကိုကောင်းမလုပ်ဘူးရအလုပ်ကိုဆွဲထားမယ်ခုဒီနေ့ကျွန်တော်ရေးတယ်လို့ပေါ့ဒီဟာကသူကဘယ်အဆိုကနေပြီးတော့သူတို့ပေါ့နော်ဘာလေးလောက်ပါလို့ညွှန်ကြမှာလဲခုသူတို့ကဟိုဟာပေါ့ဒီအဆိုကဖျက်လိုက်ပြီလို့လည်းပဲသူတို့ကတိတိကျကျမပြောရတဲ့အတွက်ကြောင့်ဒီအချိန်မှာသူတို့ကမဖမ်းတာဒါပေမဲ့ဒီကျွန်တော်တို့88ဖြစ်တဲ့အချိန်နဲ့ပြန်ပြီးတော့ရှင်းကြည့်ရင်88မှာဝန်ထမ်းတွေကိုရုပ်ပြတ်တက်ပါမတက်ဘူးဆိုရင်ဖမ်းမယ်ခရီးလိုလောက်ပြီးတော့ဝန်ထမ်းတွေကရုပ်ပြန်တက်သွားရတဲ့အချိန်နေရှိခဲ့တယ်ဒီအချိန်နေကိုမလုပ်နိုင်အဲ့ဒါကျွန်တော်တို့ရဲ့အာသာချက်ပေါ့နော်တစ်ခါကကြည့်ရအောင်နောက်တစ်ခါကျတော့လူတို့ရဲ့တက်ကြွမှုနဲ့ကျွန်တော်တို့ရဲ့ evidence ပေါ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကကောင်းကြီးဟိုဟာလှုပ်လို့ရတယ်အခုချိန်မှာပေါ့နော်ကဘာအတင်ပြလို့ရတယ်ဆိုလို့တာပဲကျွန်တော်တို့ကလူမသိသူမသိနဲ့အသက်ခံရတဲ့အကြောင်းမရှိဘူးဒါပေမဲ့အသက်ခံရသည်အဖန်ခံရသည်အနှိမ့်ဆက်ခံရသည်ပေါ့နော်ဒါတွေကတော့မလွဲမသွေပေါ့နော်ဒီစိတ်အာဏာရှင်စနစ်ဆိုတဲ့ဟာဆာရှိရှိနေသမ ्या ကတော့ဖြစ်နေမှာပဲအဲ့ဒီဌံကိုလူတို့ကဘလောက်တောက်ခံနိုင်မလဲပေါ့နော်အဲ့ဒီကောင်ကတိတ်အရေးကြီးပါတယ်ကျွန်တော်တို့ကတိုက်ပွဲတဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုပေါ့နော်လက်နက်ကင်ဒေါ်လာ80ရောက်သွားနိုင်တဲ့အဲ့ပေါ်တော့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတခုဖြစ်လာပြီဆိုတဲ့အခါမှာကြောက်စရာအကောင်းဆုံးသတ္တဝါတမျိုးရှိတယ်အဲ့ဒီကောင်တွေကလောက်အဲ့ဒီလောက်မှာမှအခုမန်ကြီးမောင်တို့ဦးသိန်းညွန့်တို့ဦးခင်မောင်ဆွေတို့လို့မြင်ရတဲ့လောက်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုအဖွဲ့စည်းထဲမှာကတ်ရက်ပြီးတော့အန်တီစုမေမေစုကိုမကျေနပ်လို့ဆိုတဲ့အကြောင်းပြချက်မျိုးတွေသိရမှဒီဟွာတွေနဲ့မေမေစုကမညွန့်ကြားသေးလို့ဆိုတဲ့အကြောင်းပြချက်မျိုးတွေကျွန်တော်တို့ကအခုအချိန်မှာတော့အဲ့ဒါတွေအားလုံးကိုပြည်သူကိုဖွင့်ချမှာပဲနံပါတ်၁ကျွန်တော်တို့ကတကယ်လို့ဖြစ်လာပြီကျွန်တော်တို့ဒီဘက်ကနေပြီးတော့မိမိစုကလည်းမေတ္တာတရားနဲ့ဖြည့်ရှင်းတယ်။ဦးဝင်းမင်းကလည်းမေတ္တာတရားနဲ့ဖြည့်ရှင်းတယ်။လူလူကလည်းပဲအကြမ်းမဖက်တဲ့အမှုနီးနဲ့ဖြည့်ရှင်းတဲ့ကြားကမှခုနကကိုတေသာတန်းပြောဝါတယ်လို့ပေါ့ဗျာ။ကုသန္ဒပြတဲ့လူတွေကစပြီးတော့ဖမ်းလာတာမျိုး။အဲ့ဒီလိုမျိုးတွေဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီတခါမှာတော့ပြည်သူကိုရှင်းရှင်းပဲပြောချင်ပါတယ်။ကျွန်တော်တို့မလွဲမသွေကုကံ။အဲ့
တော့ဆိုတော့ကျွန်တော်တို့ဒီလက်ရှိအခြေအနေမှာလည်းကျွန်တော်တို့ခက်ကြတယ်ဒီဆိုဒီနည်းပညာခက်ဖြစ်နေတယ်ပေါ့နော်။ဆိုရှယ်မီဒီယာခက်ဖြစ်နေတယ်။နောက်ဒီ social media ပေါ်မှာလည်းကျွန်တော်တို့တရင်မှတွေဖြန့်မှုကတော်တော်လေးကိုဟိုကြည့်တဲ့ပြည်မှရှိတဲ့အခြေအနေပေါ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဒီအခုကျွန်တော်ပြီးခဲ့တဲ့ဟွာဆိုတော့ဒီ82နှစ်ကြီးစောင့်ရမယ်ဆိုတဲ့ကိစ္စမျိုးတွေအားသာတရင်တွေဒီလိုပြန့်ပြီးတော့မှလူတွေကြားအောင်တော်တော်လေးတကယ်ပြန့်ပြောဆိုတာတွေရှိပါတယ်ဆိုတော့ဒါတွေနဲ့ပတ်ဒီလိုတရင်မှတွေပြန့်နေတယ်ဒီလိုအခြေအနေမျိုးမှာခုနက82နှစ်ကြီးလိုကိစ္စမျိုးတွေဒီဟာတွေနဲ့ပတ်သက်ပြီးတော့ပေါ့ကျွန်တော်တို့နိုင်ငံရေးအင်အားစုတွေးပြန်လေးဆိုဒီ NLD လိုဒီ NLD ဘက်ကဒီတာဝန်ရှိတဲ့သူတွေဒါရောက်ပါဘယ်လိုလုပ်ဆောင်သင့်တယ်ဘယ်လိုပြင်ဆင်သင့်တယ်လို့ယူဆတယ်တော့ဆရာမီလေးဒီချက်ပြောပြပါဦးဒီပေါ်မှာ
ဟုတ်တယ်ကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဘာလို့လို့ဆိုတော့အဲကျွန်တော်တို့လူမှုမီဒီယာတွေကိုအစိုးရကလည်းစစ်တပ်ကလည်းတုံးပါတယ်ပေါ့နော်တုံးလာပြီးဒီလိုနဲ့ထွေပြအောင်ဝေဝါအောင်လုပ်တာလည်းရှိတယ်ကောင်းတာကတော့နည်းပညာဘိုင်းဆိုင်ရာပုံကိုယ်တွေပေါ့နားလည်တဲ့ပုံကိုယ်တွေကအဖွဲလေးတစ်ဖွဲဖွဲ့ပြီးတော့စစ်စစ်ဖို့ပါအဲ့ဒီစစ်စစ်တဲ့အဖွဲကိုလည်းကျွန်တော်တို့ကိုမင်းကိုလိုက်တို့အခုအပြင်မှာကျွန်တော်တို့ဇာဦးဝိထိတ်เนาะအခုတတိကျွန်တော်တို့တွေ့ရတယ်ပေါ့နော်မနေ့ကအထိဆိုတော့ပုံကိုယ်တွေကဒါအမှန်ဖြစ်တယ်ဆိုတာကိုထောက်ခံချက်ပေးထားပြီးဒီကစစ်စစ်တဲ့တရေအတုအစစ်ကိုမေးလို့ရတယ်ဟာဖြစ်နိုင်ခြေကိုခံမှန်းတယ်ဟာကျွန်တော်တို့ဒီလိုလေးဆောင်ရွက်လို့ရှိရင်တော့လောလောဆယ်ယုံကြည်အားထားတဲ့နေရာတနေရာရမယ်။ဂျေဘူးကအားဖြင့်တော့သတင်းဌာနတွေကတော့အရေးမြင့်သတင်းနှစ်ခုပေးရလို့ရှိရင်ကျွန်တော်တို့အဲ့ဒီသတင်းကိုများတော့အားဖြင့်အတံမလွဲ့ပါဘူးမဖော်ပြပါဘူး။ဒါကြောင့်မို့ DBB, VOA, RFA အခုရေဒီယိုလေးရှိတယ် TV တွေကတော့အခုလုံးလုံးမရဘူးပေါ့နော်။ဆိုတော့အဲ့ဒီရေဒီယိုကြီးတွေကမှွင့်တဲ့သတင်းတွေဟာများတော့အားဖြင့်မှန်ကြတဲ့သတင်းတွေများပါတယ်။သူတို့လည်းမိခိုးအားထားလို့ရပါတယ်เนาะအဲတကယ်လို့မေးလို့ရှိရင်အဲ့ဒီသတင်းဌာနကြီးတွေအနေနဲ့ကလည်းလူတို့ဝေဝါးနေအမှ82နာရီလို့ဟာပြောပေါ့เนาะမင်းများနိုင်တဲ့ဒါဌာနလူပုဂ္ဂိုလ်ဆက်တယ်ပြီးအချိန်မြင်းမင်းများနိုင်တဲ့ဟာမျိုးထားပေးလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဘုံမော်ဒီဘုံမော်နောက်ဆုံးအဆုံးမေးလေးပေါ့မှာပြောချင်တာရှိမယ်ဆရာခက်တူတော်လေးကျွန်တော်ပြောပြပါအောင်ဒီပုံမှာလေ
ဟုတ်ကျွန်တော်ကတော့မဒီလူတို့ကဗျာတင်းချက်ကတော့ တောက်ခံရမယ်နောက်တခါကျတော့ဒီတိုက်ပွဲကဒီတက်ပို့ပြီးတော့လဲကျန်းလာမယ်ပို့ပြီးတော့လဲဟိုဖြစ်လာနိုင်တယ်ပေါ့နော်အဖန်စီတွေနှိပ်ဆက်တွေရှိလာနိုင်တယ်ဒါပေမဲ့ကျွန်တော်တို့မှာနိုင်ငံတကာအခြေအနေတွေတာတယ်ဆက်သွက်နိုင်တဲ့အင်အားတွေတာတယ်ပြည်ထဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တွေကအနည်းဆုံး6လလောက်ကိုပေါ့နော်ဖန်းနာစီတာဒါမှမဟုတ်ရင်တိုက်တာခိုက်တာပြစ်တာခတ်တာတွေကိုမကြောက်ခဲနဲ့ပေါ့နော်ဒီအမေစုနဲ့အတူတူရပ်တည်နိုင်မယ်နောက်တခါခုလုံနေတဲ့ဒီဝါတွေကလည်းပဲလွတ်တော်အမတ်တွေပေါ့နော်အခုလိုမျိုးလွတ်တော်ခေါ်လိုက်တဲ့ဆိုတဲ့အမတ်များပေါ့နော်အားလုံးနှိပါပါပဲအဲ့ဒီလူတွေကလည်းပဲအပြည်သူကိုပေါ့နော်ဒီတက်ပို့ပြီးတော့ရှင်းနေပေါ့နော် clear message တွေပေါ့ကျွန်တော်တို့ဆိုပြ in touch လုပ်လို့ရနေတာပဲအများရနော်အဓိကကျတော့သူတို့အဲ့ဒါတွေကိုထုတ်လဲထုတ်ပေးနေပါတယ်အဲ့ဒီထုတ်ပေးတာမျိုးတွေကိုပြည်သူစီကိုလည်းပဲထုတ်ပေးပေါ့တပြိုင်နက်ပေါ့နော်ဒါလည်းဆိုရင်တော့ကျွန်တော်တို့တွေက6လပဲ6လပဲတောက်ကကျွန်တော်ဒီကောင်တွေပြုတ်ကိုပြုတ်တယ်ကွက်တိပြောနိုင်အဲ့ဒါတော့ကြောက်ပြီးတော့အရင်ကြောက်ပြီးတော့အကုန်ပြေးမသွားဘူးပဲကျွန်တော်မနေ့ကရေးတယ်တမဟုတ်တီးတဲ့လူခုတချင်းဆိုတဲ့လူကတဝက်ကြာကျွန်တော်တို့နိုင်တယ်အဲ့ဒါတော့ကျွန်တော်မလွဲမသွေပြောပါတယ
်ဆိုတော့ကျွန်တော်တို့ဒီဆွနိပွဲကလည်းအချိန်ပြည့်သွားပြီဆိုတဲ့အတွက်ကြောင့်ဆွနိပွဲဒီမှာရနာရှင်ပါတယ်ဆိုတော့ပါဝင်ဆွနိပွဲကြရတဲ့ဆရာတို့မောင်ဆန်းကိုမုံမောင်ပါကဒီလိုင်းပြတ်တောက်သွားတဲ့ကိုဒေတာဆန်းတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ Channel FFB ကနေတင်ဆက်နေတဲ့မြေမောက်ရေးရာဆွနိကန်းအစီအစဉ်ကိုVOA ရဲ့စနေညရုပ်သံနဲ့ Radio စီစဉ်တွေမှာနှစ်ပတ်ကိုတစ်ချိန်ထုတ်လွှင့်ပြသပေးနေပါတယ်။ဒီစီစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနှာစင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစနေနေ့ကလူပေါင်းတောင်းနဲ့ချီပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်တပ်ကအာဏာသိမ်းထားတာကိုရှုတ်ချခဲ့ကြသလိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တကွအဖမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အာဏာသိမ်းစစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုပါဖျက်တောက်လိုက်တာဖြစ်ပါတယ်။စနေနေ့ညနေပိုင်းမှာဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးလိုက်ပြီးဆိုတဲ့သတင်းတွေထွက်လာခဲ့ပေမဲ့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်ဇော်ကတော့ဒါဟာမဟုတ်မှန်ကြောင်းနဲ့သူမဟာအဖမ်းခံရဆဲဖြစ်ကြောင်း Reuters သတင်းဌာနကပြောပါတယ်အမေရိကန်နိုင်ငံမှာ Washington DC ပြင် Indiana, California, Kentucky စတဲ့ပြည်နယ်တွေကမြို့ကြီးတွေမှာလည်းမြန်မာနိုင်ငံသားတွေစုဝေးဆန္ဒပြနေကြတာပါဥရောပဘက်မှာတော့ Netherlands, Austria အပါအဝင်တခြားဥရောပဒေသရင်းနိုင်ငံတွေကိုရောက်နေတဲ့မြန်မာတွေရဲ့ဆန္ဒပြပွဲတွေမှာတော့ဥရောပပါလီမန်လွှတ်တော်အမတ်တွေပါပူးပေါင်းပါဝင်ခဲ့ကြပါတယ်။ရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေးကိုမြန်မာနိုင်ငံမှာသုံးစွဲခွင့်ပြုလိုက်ပြီလို့ရုရှားတရက်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ RDIF ကပြောပါတယ်။ရုရှားထုတ် Sputnik 5 COVID ကာကွယ်ဆေးကိုမြန်မာပြည်ရင်းမှာထပ်မံဆန့်သက်စရာမလိုပဲအရေးပေါ်အသုံးပြုခွင့်လုံထုံးလုံနည်းရခွင့်ပြုတာလို့လည်းပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာCOVID-19 ကာကွယ်ဆေးတန်းနဲ့ချီးပြီးရနေတာကိုတွေ့နေရတဲ့ဆင်းရဲတဲ့နိုင်ငံတချို့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိမဲ့ဆေးတွေကိုစောင့်မနေတော့ဘဲကိုနီးကိုဟန်နဲ့ကာကွယ်ဆေးရဖို့လှုံ့ဆော်လာနေကြပါတယ်။တနင်္လာနေ့မနေ့ချင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆင်ရက်တက်ပ
ါ This program has come to you from the Voice of America, Washington.